to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ9ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့စီးရဲနိုင်ငံတွေကကတ်တပ်ဖွဲ့တွေပေါ်စစ်ဆင်ရေးတွေစတင်လာပြီဖြစ်တဲ့အကြောင်းတူဂီသမရကကြေညာလိုက်ပါတယ်။2019ခုနှစ်ဒါရုဗေဒဆိုင်ရာနိုဘယ်ဆုရှင်တွေဖြစ်လီသီယမ်အိုင်ယွန်ဘက်ထရီတည်ထောင်ခဲ့ကြတဲ့သိပ္ပံပညာရှင်တော်ကိုပူတွဲချီးမြှင့်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူကြေညာပေးတော့မှာပါ
ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှနားဆင်ရမယ့်သတင်းစာရီမှာတော့ကချင်ပြည်နယ်ကဆစ်ဆောင်တွေနေရာပြန်ဖို့အခြေအနေတွေကဘယ်လိုရှိနေပါသလဲအဲ့
ဒီဒီကောတကယ်ပြန်ဖို့တို့အချင်းချင်းပြန်လာတယ်တို့အယုံကြည်ဆစ်ဆောင်မှုရှိလားဆိုတဲ့အပိုင်းလေ
းကချင်ဆစ်ဆောင်များကူညီကြစေရေးကော်မတီ KHCC ရဲ့အတွင်းရေးမှူးဖော်ရမ်ခါလီပြောသွားတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်ဒီသတင်းမှာနဲ့အတူရှမ်းပြည်နယ်အတွင်းကပင်ပက်အကြီးစားသမဏိဆယ်ယုံပြန်ပြီးတော့လဲပတ်ဖို့အမီးနာမြေဧက9000ကျော်မှာကြောင်မီသွေးတူးဖော်ဖို့ဆန္ဒရှိတဲ့အကြောင်းပြည်ထောင်စုအစိုးရကပြည်နယ်အစိုးရကိုအတိအကျအကြောင်းကြားလိုက်တဲ့အကြောင်းနဲ့တခြားစိတ်ဝင်စားစရာသတင်းမှာတွေကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားဖို့ရှိပါတယ်။သတင်းပတ်စင်ကဏ္ဍတွေမှာတော့လူလူနဲ့ကျန်းမာရေးကဏ္ဍမြမာရေးတုံ့ပြန်ချက်နဲ့တပတ်တွင်းအားကစားသတင်းမှာတွေကိုနားဆင်ရမှာပါရှင်။ဒီလိုအစီအစဉ်လေးမစတင်ခင်မှာအခုအရင်ဆုံးနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆုမြတ်မွန်တို့ကပြောပြပေးပါရှင
်။စီးရဲနိုင်ငံတွေကကတ်တပ်ဖွဲ့တွေပေါ်စစ်စင်ရေးတွေစတင်လိုက်ပြီဖြစ်တဲ့အကြောင်းတူရကီသမ္မတရီချစ်တိုင်ရဲ့အာရဝန်ကကြေညာလိုက်ပါတယ်။တူရကီသမ္မတကတော့ငင်းချိုင်းတွေဦးလိုမျိုးဖြစ်ထားတဲ့စစ်စင်ရေးကိုစတင်လိုက်တဲ့အကြောင်းတူတန်လူမှုကွန်ရက်ကလည်းဒီနေ့ပဲကြေညာလိုက်တာပါ။တူရကီနိုင်ငံပေါ်ချင်းချောက်နေတဲ့အကြမ်းဖက်ဝါဒကိုချင်းမုံမို့ရည်ရထားတဲ့စစ်စင်ရေးဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့ပါတယ်။ကတ်တပ်ဖွဲ့တွေဦးဆောင်တဲ့ Syria Democratic တပ်ဖွဲ့ကတော့တူကီတပ်လေယာဉ်တွေရဲ့တိုက်ခိုက်မှုတွေဟာအရက်သားတွေကိုထိမှန်နေပြီးထိတ်လန့်ခြောက်ခြားနေကြတဲ့အကြောင်းပြောဆိုခဲ့တာပါ။အကြမ်းဖက်သမားတွေဖြစ်သတ်မှတ်ပြီးတူကီနိုင်ငံကထိုးစစ်ဆင်မှုအချိန်ယူပြင်ဆင်ထားတဲ့ကတ်တပ်ဖွဲ့တွေကိုတော့ IS ဆဲရောက်တွေကိုချင်းမုံရမှာအဓိကမဟာမိတ်ဖြစ်အနောက်နိုင်ငံတွေကလက်ခံထားကြပါတယ်။အမေရိကန်တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းတော့မယ့်အကြောင်းအင်ဖြူတော်ကရုပ်တရက်ကြီးညာလိုက်ပြီးရနောက်မှာပဲဒီကနေ့တူရကီနိုင်ငံကစစ်စင်ရေးတွေစတင်လိုက်တာပါတပ်တွေကိုပြန်ရုပ်သိမ်းဖို့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့ပေမဲ့သမ္မတထရန့်ကတော့အတုံးမကျတဲ့စစ်ပွဲကိုရပ်ဖို့လိုတဲ့အကြောင်းကာဝယ်ပြောဆိုခဲ့တာပါအုပ်စုပေါင်းစုံများမှနှစ်ပေါင်းရာနဲ့ချီတိုက်ခိုက်နေကြပြီးအမေရိကန်အနေနဲ့အရှိလေပန်းထိသားမှလည်းဘယ်တော့မှမရှိတဲ့အကြောင်းနဲ့တပ်ဖွဲ့ဝင်50ကိုပြန်ရုပ်သိမ်းမယ့်အကြောင်းဒီနေ့ပဲတူတန်လူမှုကွန်ရက်ကနေပြောဆိုခဲ့တာလည်းဖြစ်ပါတယ်တပ်တွေကိုပြန်ရုပ်သိမ်းမယ့်ဆုံးဖြတ်ချက်ပေါ်မှာတော့အတိုက်ခံဒီမိုကရက်တစ်ပါတီကလွတ်တော်ကိုယ်စားလှယ်စာမကသမ္မတရဲ့ Republican Party ကလွတ်တော်အမတ်တွေကပါအပြင်းထန်ဝေဖန်ခဲ့ကြတာဖြစ်ပါတယ်
American သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲနိုင်ဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာဖွဲ့စည်းပုံဥပဒေနဲ့မညီညွတ်တဲ့အတွက်ဒီလုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ဘူးလို့အင်ဂျီရောကအောက်လွှတ်တော်ကိုအတည်ပြုခဲ့ပါတယ်။ Democratic Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြင်းရှိသူတယောက်ဖြစ်တဲ့ Joe Biden အပေါ်စုံစမ်းဖို့သမ္မတထရမ့်က Ukraine သမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စဟာဥပဒေကိုချိုးဖောက်ရာရောက်မရောက်အောက်လွှတ်တော်လွှတ်တော်ကော်မတီမှာစုံစမ်းနေတာကိုအင်ဂျီရောကအခုလိုတုံ့ပြန်လိုက်တာဖြစ်ပါတယ်။အင်ဂျီရောရှင်းနေ Festival လေးနေကအောက်လွှတ်တော်ဥက္ကဌနန်စီပလိုစီအပါအဝင်အောက်လွှတ်တော်ဒီမိုကရက်ခေါင်းစဉ်တွေစီကိုဆာမျက်နှာရှင်းမျက်နှာပါတဲ့စာတစောင်အင်္ဂါနေ့ကပေးပို့ခဲ့တာမှာဒီမိုကရက်တွေဟာအခြေခံမျှတမှုနဲ့ဖွဲ့စည်းပုံအတိုင်းဆောင်ရွက်ဖို့ပြက်ကွက်တယ်လို့ဆွဆွဲထားပါတယ်။အောက်လွှတ်တော်ဥက္ကဌပလိုစီကတော့ထောက်ပြတဲ့အချက်ဟာလွဲချော်မှားယွင်းနေတယ်လို့အင်ဂျီရောကိုတုံ့ပြန်ခဲ့ပြီးတော့သမ္မတရဲ့အာဏာအလွဲသုံးစားလုပ်မှုကိုဖုံးခွဲဖို့ထပ်ပြီးစ조사မယ်ဆိုရင်ဒါဟာစုံစမ်းစစ်ဆေးမှုတွေကိုနှောက်ယှက်တဲ့လုပ်ရက်နောက်ထပ်တက်တဲ့အဖြစ်မှတ်ယူမယ်လို့တတိပေးလိုက်ပါတယ်။သမ္မတအပေါ်ဘလို့ပုံမှန်တွေနဲ့တရားစွဲမလဲဆိုတာကိုအောက်လွှတ်တော်မှာအများစုအတည်ပြုခဲ့မယ်ဆိုရင်တော့ Republican အမတ်အများထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာကြားနာစစ်ဆေးမှုကိုစတင်မှာဖြစ်ပါတယ်။အဲဒီခါကျရင်တော့သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ကခုခံခြေပနိုင်မှာဖြစ်ပါတယ်
။တရုတ်နိုင်ငံရှင်ကျန်းဒေသကလူနည်းစုဝေကောင်မှုစနစ်ပေါ်ဖိနှိပ်မှုတွေနဲ့ထိန်းသိမ်းမှုတွေအတွက်တာဝန်ရှိသူတွေဖြစ်ယူဆထားတဲ့တရုတ်အစိုးရရရှိရင်းနဲ့ကွန်မြူနစ်ပါတီတာဝန်ရှိသူတွေကိုအမေရိကန်ပြည်အစိုးရကပြည်ဝင်ဗီဇာပိတ်ပင်တာအပအဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။စင်းနဲ့မှာပါဝင်သူတွေလုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေစီကအစင်းမြင့်နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ရဆိုရင်လည်းအမေရိကန်ဆိုရရဲ့ခွင့်ပြုချက်မရဘဲဝယ်ခွင့်မပေးဖို့ကန့်သတ်ထားတာပါတရုတ်နိုင်ငံကတော့အမေရိကန်ရဲ့လုပ်ရဟာပြည်ရင်းရေးကိုစုဖက်ထားဆိုပြီးကန့်ကွက်ခဲ့ပါတယ် မေကန်နေနဲ့မာယွန်းနဲ့လူရက်ကိုပြန်လဲပြင်ဆင်မှုဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းမှုနဲ့တရုတ်နိုင်ငံရဲ့ပြည်ရင်းကိုဝင်မဆွတ်ဖက်ဖို့လဲတရုတ်နိုင်ငံကြားရေးဝန်ကြီးဌာနပြောဝင်ရပုဂ္ဂိုလ်ကန်ရှောင်ကဗီဂျင်းမြို့ကဒင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့တာပါတရုတ်နိုင်ငံအနေနဲ့အကျိုးချအာဏာပိုင်ဆိုင်မှုလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုဆရာအကျိုးစီးပွားတွေကိုအကာအကွယ်ပေးနိုင်အောင်အခိုင်အမာဆက်လက်ရည်တည်သွားမှာဖြစ်တဲ့အကြောင်းလဲသတိပေးပြောဆိုလိုက်ပါတယ်ကျင်းမှာပဲအမေရိကန်ပြည်ထောင်စုကတော့အခုလိုကန့်သက်ချက်တွေချမှတ်ခဲ့တာမချမ်းမြမ်းကျင်းပမှုရှိနေတဲ့ကုန်သွယ်ရေးဆွေးနွေးမှုတွေနဲ့ဆက်နွယ်မှုရှိတဲ့အကြောင်းပြောဆိုထားတာပါဒါပေမဲ့လည်းအမေရိကန်နဲ့ကုန်သွယ်ရေးစစ်ပွဲဖြစ်နေတဲ့တရုတ်နိုင်ငံဘက်ကတော့အမေရိကန်ရဲ့ပြောဆိုချက်ပေါ်မှာတန်ပြန်ရှိနေပါတယ်
လက်တီယန်အိုင်အန်ဘက်ထရီတီထွင်ခဲ့ကြတဲ့သိပ္ပံပညာရှင်၃ယောက်ကို2019ခုနှစ်အတွက်ဓာတုပေဒါဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်အမေရိကန်ပညာရှင်ဂျွန်ဘီဂုဒနဖ်ဗြိတိန်ပညာရှင်အမ်စတန်လီဝစ်ဒနမ်ဂျပန်ပညာရှင်အကီရာယိုရှီနိုတို့ကိုဆုပေးဖို့သိပ္ပံဆိုင်ရာ Royal Swedish Academy ကဆုံးဖြတ်ခဲ့တယ်လို့ဒီကနေ့ကြေညာလိုက်တာဖြစ်ပါတယ်အသက်69နှစ်ရှိပြီဖြစ်တဲ့ဂျွန်ဂုဒမန်ဟာနိုဘယ်ဆုရသူတွေထဲမှာအသက်အကြီးဆုံးဖြစ်ပါတယ်ပေါ်ပေါ်ပါပါနဲ့ပြန်လည်အားဖြင့်နိုင်တဲ့ lithium ion battery တွေကိုလက်ကင်ဖုန်းတွေ laptop computer တွေကနေလျှက်စစ်တအားနဲ့မောင်းတဲ့မော်တော်ကားတွေအထိမှပါအသုံးပြုနေတာဖြစ်ပါတယ်။နေဆွမ်းအင်လေဆွမ်းအင်တွေကရရှိတဲ့ဓာတ်အားတွေကိုလည်း lithium ion battery တွေထဲမှာအများကြီးသိမ်းထားနိုင်တဲ့အတွက်လေထုညဉ့်ဉန်းစီတဲ့မြေရင်းလောင်စာတွေကိုအသုံးချရမလို့တဲ့အခြေအနေကိုဖန်တီးလာနိုင်တယ်လို့စုရွေးချယ်တဲ့ဂျူရီဖွဲ့ကပြောပါတယ်။လေသီယံအိုင်ယန်ဘက်ထရီတွေဟာ1992ခုနှစ်မှာစပြီးဈေးကွက်ထဲရောက်လာချိန်တည်းကလူတွေရဲ့နေထိုင်မှုဘဝကိုပြောင်းလဲသွားစေခဲ့ကြောင်းနဲ့ဒီတီထွေမှုဟာလူသားတို့အတွက်အကျိုးမြတ်အကြီးမားဆုံးတီထွေမှုတစ်ခုဖြစ်တယ်လို့စုရွေးချယ်ရေးအဖွဲ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ဓာတုဗေဒဆိုင်ရာနိုဘယ်ဆုအတွက်စုချေးဒေါ်လာ9သိန်းခွဲကျော်ကိုစုရသူ3ယောက်ခွဲဝေရရှိမှာဖြစ်ပါတယ်ရှင်။
ဗန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9300925 kHz 585တို့ချင်းစနေတနင်္ဂနွေမှာ290 kHz 1505ကနေပြောထုတ်လွှင့်ပေးပါတယ်ရှင
်ဒီအမေရိကန်သံမြန်မာဘာအစီအစဉ်ရဲ့ဗုဒ္ဓနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကမွေးအစည်းအဝါထုတ်လုပ်နေတဲ့စေယုံတွေအဖြစ်မတင်ကားပြနေရတွေကိုမကြတဲ့နှုန်းကအမေရိကန်ကလေကြောင်းကနေတက်ခတ်ခဲ့ရမှာကလင်းငယ်တွေပါဝင်အရသာ30ကျော်တည်ဆုံးရတဲ့လောက်ရာဥပဒေနဲ့မညီကြောင်းကုလသမဂ္ဂကဒီနေ့ပဲပြောလိုက်ပါတယ်ဖာဘီနဲ့နောက်ပိုင်းနဲ့ကဲ့ရဲ့နီမိုရက်စ်ပြည်နယ်တွေကမွေးအစည်းအဝါစေယုံတွေအဖြစ်သတ်မှတ်ထားတဲ့နေရာတွေကိုပြီးခဲ့တဲ့မေလနဲ့အမေရိကန်ကအကြိမ်60ကျော်ဘုံကျဲတက်ခတ်ခဲ့ရမှာတည်ဆုံးသူရေထွက်ကိုကုလသမဂ္ဂရဲ့အာဖဂန်ဆိုင်ရာအကူအညီပေးအဖွဲ့ရဲ့ကျေပြန့်တဲ့ဆောင်ရွက်ဆစ်ဆဲမှုတွေကနေသိရှိလာခဲ့ကြရတာပါဖာဂျီနယ်မှာတည်ဆုံးသူ30နဲ့ဒဏ်ရာသူ44ဦးတည်းမနဲ့ရှိခဲ့တဲ့အကြောင်းလဲဆောင်ရွက်ဆစ်ဆဲသူတွေတွေ့ရှိထားကြပါတယ်ခံလုံစိတ်ချတဲ့ဒရင်ရင်းမြစ်တွေရအမျိုးသမီးနဲ့ကလေးအများစုပါဝင်ထိခိုက်တည်ဆုံးသူ38ယောက်ထက်မနည်းရှိတဲ့အကြောင်းနဲ့ထိခိုက်တည်ဆုံးသူတွေကိုအတိပြုနိုင်မှုကြိုးပမ်းနေဆဲဖြစ်တဲ့အကြောင်းလဲပြောဆိုထားပါအမေရိကန်စစ်တပ်ကတော့ကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးမှုပုံစံအပေါ်မေးခွန်းထုတ်ခဲ့တယ်လို့ဆွဆွဲချက်ကိုလည်းညှင်းဆန်ခဲ့ပါတယ်။မေလ9ရက်နေ့အစောပိုင်းကစစ်စင်ရေးတွေအတွင်းတာလီဘန်ရဲ့မက်တာဖက်တမင်စစ်ကြွစီထုတ်လို့ရနေရာတွေနဲ့စစ်သွေးကြွတွေကိုအတိအကျပြစ်မှတ်ထားတိုက်ခိုက်ခဲ့ပြီးအပြစ်မဲ့အာဖဂန်ပြည်သူတွေပေါ်အကြမ်းဖက်လို့ရတွေကကျူးလွန်ရတဲ့ကျူးလွန်ရမှာအပတ်တလန်းကဝင်ဝင်ရနေတဲ့နေရာတွေကိုဖျက်တောက်နိုင်ခဲ့တဲ့အကြောင်းလဲအမေရိကန်စစ်တပ်ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
။ဂျာမနီနိုင်ငံအဖြစ်ပါဟဲလန်မျိုးကဂျူးဘာသာရေးအစအဦးအပြစ်မှာဖြစ်ခတ်မှုကြောင့်နှစ်ယောက်ထပ်မင်းတေဆုံးသွားပါတယ်။မတင်ငါသူတချို့ထွက်ပြေးလွတ်သွားပေမဲ့တယောက်ကိုတော့ဖမ်းမိတယ်လို့ရဲကပြောပါတယ်။ဒီချိန်မှာဖြစ်ခတ်မှုတွေဖြစ်ခဲ့ပြီးမတင်ငါသူတချို့ကားနဲ့ထွက်ပြေးသွားတယ်ဆိုတာကိုရဲတပ်ဖွဲ့ကတွေ့တဲ့ပေါ်မှာအတည်ပြုခဲ့ပါတယ်။ပြည်သူတွေကိုအိမ်ပြန်မထွက်ကြဖို့နဲ့လုံခြုံတဲ့နေရာတွေမှာပဲနေကြဖို့လဲရဲကအစောပိုင်းကအကြံပြုခဲ့ပါတယ်။ပြက်ခတ်တယ်လို့မတင်ကားသူအ ਨੇ ဆုံးတယောက်ကရှေ့တန်းထွက်တယ်လို့စစ်ဝတ်စုံမျိုးဝတ်ဆင်ထားပြီးလက်နက်ကိုလည်းတခုမကကင်ဆောင်ထားရဲဆိုတဲ့မျက်မြင်တွေရဲ့အပြောကိုဂျာမနီရုပ်သံသတင်းတွေမှာကြားသာနေကြပါတယ်။မတင်ကားသူတွေကိုရဲကလိုက်ရှာနေတာမို့ဟဲလန်မျိုးရဲ့မိရထားဘူရာယုံကိုလည်းပိတ်ထားပါတယ်။အိမ်နီးချင်းလက်ဘတ်မျိုးမှလည်းပြစ်ခတ်မှုတွေဖြစ်တယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့မျိုးနှမျိုးမှဖြစ်တဲ့ပြစ်ခတ်မှုနှစ်ခုဆက်ဆက်မှုရှိမရှိဆိုတာကိုတော့အရေးကမပြောသေးပါဘူး။ဂျူးဘာသာဝင်တွေအတွက်ဘာသာရေးအရအရေးကြီးတဲ့နေ့မှဖြစ်တဲ့ပြစ်ခတ်မှုတွေနဲ့ပတ်သက်လို့စုံစမ်းနေတယ်လို့လည်းရဲကပြောပါတယ်။ Hellel Lipsis နဲ့ Dresden မြို့တွေမှာရှိတဲ့ဂျူးဘာသာရေးအဆောက်အဦတွေနားမှာရဲလုံခြုံရေးတုံ့ပြန်ထားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။
ဒီသမားရှိချင်းပြင်ရလာမဲ့တောက်ချန်လေးမှာအိန္ဒိယနိုင်ငံကိုသွားရောက်ပြီး ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံမှုစီစဉ်ထားပါတယ်။အိန္ဒိယနဲ့နယ်မြေအရင်းပွားမှုဖြစ်နေတဲ့ကက်ရှမီးယားဒေသနဲ့ပတ်သက်လို့နယူးယောက်ကုလသမဂ္ဂရွေးချယ်မှာကျင်းပခဲ့တဲ့ကုလသမဂ္ဂနှစ်ပတ်လည်ထူထူညီလာခံအတွင်းပါကစ္စတန်နိုင်ငံကတင်ပြခဲ့တာကိုတရုတ်နိုင်ငံကထောက်ခံခဲ့ပြီးနောက်သတင်းပတ်နိုင်ငံအတွင်းမှာပဲအိန္ဒိယကိုသွားမှလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံကတော့ကက်ရှမီးယားဒေသရဲ့ဒဇယ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ကိုအောက်ကလာရမှာပဲရုတ်သိမ်းလိုက်ပြီးဆန္ဒပြပွဲတွေကိုဟန်တာကိုထောင်နဲ့ချီရဲ့လူညွန်ရေးတပ်ဖွဲ့ဝင်တွေကိုလည်းချထားလိုက်တယ်လို့အင်တာနက်ဆက်သွယ်မှုတွေကိုလည်းဖျက်တောက်ထားတာပါ။နိုင်ငံရေးကောင်ဆောင်တွေနဲ့လူငယ်တွေပါဝင်ထောင်နဲ့ချီရဲ့လူတွေကိုလည်းထိန်းသိမ်းခဲ့ပါတယ်။တရုတ်နိုင်ငံကလည်းဒဇယ်ပိုင်းထိချုပ်ထားပြီးအိန္ဒိယနဲ့ပြပကတ်တွေကျင်းဝလို့ရှိတဲ့ကက်ရှမီးယားဒေသမှာတပတ်သက်အပြုမှုတွေမလုပ်တဲ့အကြောင်းတရုတ်နိုင်ငံကကုလသမဂ္ဂထရီညီလာခံမှာပြောဆိုထားတာပါ။အိန္ဒိယပြပရေးရဌာနကတော့အလဲဖက်လာမဲ့တရုတ်သမားဟာအိန္ဒိယနိုင်ငံတောင်ပိုင်းကန်ယူရန်မြို့ဖြစ်တဲ့ချန်တိုင်းမှာဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံပြီးနိုင်ငံဖွံ့ဖြိုးရေးအတွက်အပြည့်အလန်အမြင့်ချင်းပြင်မှာဖြစ်တဲ့အကြောင်းဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ခေါင်းဆောင်နှစ်ယောက်ဟာအနီးနားမှာရှိတဲ့မမလာပရမျိုးကိုလည်းတွားရောက်ကြမှာပါ။တရုတ်သမားရှီချင်းဖြစ်တဲ့အိန္ဒိယဝန်ကြီးချုပ်တို့ဟာပြီးခဲ့တဲ့နှစ်2018ဧပြီလတည်းတရုတ်နိုင်ငံဝူဟန်မြို့မှာနောက်ဆုံးအချိန်ထိပ်သီးတွေ့ဆုံပြောကြမှုပါပဲ။
ဟောင်ကောင်ဒီမိုကရေစီရဲ့လှုပ်ရှားမှုမှာလူသိများတဲ့တက်ကြွလှုပ်ရှားသူအက်ဒဝတ်လျောင်းရဲ့အမှုအယူခံကြားနာတဲ့ဟောင်ကောင်ဗဟိုတရားရုံးရှေ့မှာမျက်နှာတွေကိုဖုံးကွယ်ဆန္ဒပြသူရာချီစုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်။မွန်ခေါက်အရက်မှာ2016ခုနှစ်ကဆန္ဒပြပွဲတစ်ခုအတွင်းရဲနဲ့ထိတ်တိုက်ရင်ဆိုင်မှုမှာပါဝင်ခဲ့မှုနဲ့သူကို2018ခုနှစ်တုန်းကထောင်ဒဏ်6နှစ်ချထားတာပါ။2014ခုနှစ်မှာဟောင်ကောင်မှာကျင်းပတဲ့ရွေးကောက်ပွဲတွေအတွင်းကန့်သတ်ဖို့တရုတ်အစိုးရရဲ့ဆုံးဖြတ်ချက်ကိုအကြမ်းမဖက်ကန့်ကွက်ဆန္ဒပြပွဲတွေကဆားလို့လူသိများသူတွေထဲမှာအက်ဒဝတ်လွန်လဲတယောက်ပါဝင်ပါတယ်။ဗြိတိသျှအုပ်ချုပ်မှုကနေတရုတ်ပြည်မကြီးအစိုးရရဲ့အုပ်ချုပ်မှုအောက်ကို1998ခုနှစ်မှာလွှဲပြောင်းပေးခဲ့တဲ့ဟောင်ကောင်ကိုတီးခြားလွတ်လပ်တဲ့နိုင်ငံဖြစ်အောင်လဲအက်ဒဝတ်လွန်ကစီရင်လှုပ်ရှားခဲ့ပါတယ်။ဒီကနေ့သူ့ကိုရုံးထုတ်တဲ့တရားရုံးအပြင်မှာလာဆောင်ကြတဲ့သူ့ပေါ်ထောက်ခံတဲ့ဆန္ဒပြသူတွေကဒီနေ့ခေတ်လူငယ်တွေအတွက်တော်လိန်ချင်းတမ်းပြီးဆိုတဲ့ကြွေးကြော်သံတွေအော်ဟစ်ကြွေးကြော်ခဲ့ကြပါတယ်။ဟောင်ကောင်မှာဒီမိုကရေစီတောင်းဆိုမှုကိုအစောပိုင်းတည်းကဆက်ခဲ့တဲ့အက်ဒဝတ်လောင်းရဲ့လောင်းရဟာဒီနေ့လူငယ်တွေအတွက်အတူယူစရာဖြစ်တဲ့အတွက်သူ့ကိုလာရောက်အားပေးတာလို့ဆန္ဒပြသူတို့ကပြောကြပါရဲ့ရှင
်။ဗုဒ္ဓဟူးညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးကြတာပါ။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင်းမြန်းချက်တွေကိုဆက်တိုက်ထုတ်လင်းပေးသွားပါမယ်။ကချင်ပြည်နယ်ကဆစ်ဆောင်တွေနေရပြန်နိုင်မှုအတွက်အစိုးရတာဝန်ရှိသူတွေနဲ့ကချင်လက်နက်ကိုင် KIA KIO တို့အကြားမှာအပြစ်ရဲ့လက်မှတ်မတည်ထိုးရသေးပေမဲ့ကိုယ်သဘောနဲ့ကိုယ်နေရပြန်သူတွေရှိတယ်လို့မြေမြုံပိုင်းအန်ဒီယေကိုကြောက်တဲ့အတွက်ဆစ်ဆောင်စခန်းမှာနေထိုင်ရသူတွေကလည်းတသိန်းကျော်ရှိနေပါတယ်။ဆစ်ဆောင်ပြည်သူတွေထဲမှာနေရပြောင်းခြင်းသူတွေရှိတယ်လို့စခန်းမှာပဲနေထိုင်ပြီးတော့အစိုးရရဲ့ထောက်ပံ့မှုကိုစောင့်မျှော်နေသူတွေလည်းရှိပါတယ်။ဒီအကြောင်းပြည်စုံကတော့ VOE သတင်းတောင်စုစုကမင်းမြန်သတင်းပို့ပို့ထားပါရဲ့ရှင်
။2011ခုနှစ်ကလေးကကချင်လက်နက်ကိုင် KIA KIO နဲ့တပ်မတော်ကြားတကြောပြန်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ကချင်ပြည်နယ်မှာနေရဆုံးခွာသူတွေတသိန်းကျော်ရှိနေပါပြီ။ဆစ်ဆောင်ပြည်သူတွေနေရပြောင်းနိုင်မှုအတွက်နှစ်ဖက်တာဝန်ရှိသူတွေစက်တင်ဘာလမှာတွေ့ဆုံခဲ့ကြတော့ကတိကျတဲ့အဖြေထွက်မလာခဲ့ပါဘူး။ဆစ်ဆောင်တွေနေရပြန်နိုင်မှုကိုဆောင်ရွက်နေတဲ့ကချင်ဆစ်ဆောင်များကုညီကယ်ဆယ်ရေးကော်မတီ KACC ရဲ့အတွင်းရေးမှူးဖိုရမ်ခါလီကအပြစ်ရရေးနှစ်ဖက်သဘောတူလက်မှတ်မထိုးခင်မှာဆိုရင်ရင်ဆိုင်ရမယ့်နောက်ဆက်တွဲအကျိုးဆက်တွေအကြောင်းဆွေးနွေးဖို့စီစဉ်နေတယ်လို့ပြောပါတယ်
။ IDP ဒီဘက်တကယ်တန်ဖို့တို့အချင်းချင်းဖြစ်လာတကယ်ရောတို့ယုံကြည်ဆစ်ဆောင်အမှုရှိလားဆိုတဲ့အပိုင်းလေးပေါ်ပြီးတော့ဘယ်လိုချိုးတော့မထိုးသေးဘူးပေါ့နော်။ဒါနဲ့ဆစ်ဆောင်ပြည်ပြန်မယ်။ဟောလို့ဒီ IDP နဲ့ဒီပြည်ထောင်စုအစင်းမှာဥပဒေနဲ့ working committee နဲ့ရချင်တော့တို့ KACC ဒီနေ့အားလုံးအားလုံးပြီးတော့ဆိုစနေပေးဒီရက်ချယ်နဲ့အလောက်ပဲရှိပါသေးတယ်ပြည်။
မိုင်းခေါင် KBC ဆစ်ဆောင်စခန်းမှာ6နှစ်ကြာကြာနေလာခဲ့တဲ့ဆောမနန်ကကလေးရီရဲ့ပညာရေးအတွက်နေရက်ကိုပြင်ဆင်နေတဲ့သူ့ရဲ့သဘောထားကိုအခုလိုပြောပါရစေ။
ကိုရနေရနေမြင်ကြတော့ပြန်ချင်းပြီဒီမှာတော့မနေချင်တော့ဘူးဗာကြောင့်လဲဆိုတော့ဒီမှာဆစ်ဆောင်တဲ့အချိန်ကာလကြာလာတဲ့အမြင်အားရှိတဲ့အဥ္စာလေးတွေကတော့ကလေးတွေရဲ့ပညာရေးမှာထောက်ပံ့ဖို့ကတော်တော်ခက်ခဲလာတဲ့အတွက်ကြောင့်ကိုနေရကိုပြန်ပြီးမှခါတိုင်းလိုပဲလှုပ်ရှားပြီးမှကလေးတွေပံ့ဖို့နဲ့အစီအစဉ်ကိုလုပ်ချင်ပါတယ်
နေရပြောင်းခြင်းနဲ့ဆစ်ဆောင်ပြည်သူတွေဟာတာဝန်ရှိသူတွေကနေမြေရှင်းလင်းတာတွေမလုပ်သေးတာကြောင့်မြေမြုံပိုင်းအန်ဒီယေကိုစိုးရိမ်ပြီးမပြောင်းရဲဖြစ်နေကြတာပါဆစ်ဆောင်စခန်းနေရာနာမှာပဲအခြေချနေထိုင်ခြင်းသူတွေရှိနေတယ်လို့အစိုးရကတရားဝင်ပြန်နိုင်မှုကိုမပြောသေးတာကြောင့်နေရပြောင်းမှုအတွက်စောင့်ဆိုင်းနေသူတွေလည်းရှိတယ်လို့မိုင်းခေါင် KBC စခန်းတာဝန်ခံဆီယာနော်မိုင်ကပြောပါတယ်
ကျွန်တော်တို့မိုင်းခေါင် IDB ကမှာတော့ဒီမုန်တင်ပါဘက်ကလူတွေကြတော့၄၅ချစ်အင်တော်စိုးရတော့ပြန်သွားတဲ့လူတွေရှိပါတယ်ဒါပေမဲ့တချို့တွေကတော့တည်ငြိမ်မှုမရှိတဲ့အတွက်ကြောင့်တရားစီရင်မဲ့ဖက်စစ်ခတ်ရေးဆွဲမှုလက်မှတ်မထိုးတဲ့အတွက်ကြောင့်တချို့တွေကမပြောင်းရှင်တဲဘူးဖြစ်တာပေါ့။ကျွန်တော်တို့မပြောင်းရှင်တာပေါ့နော်။
ဆရာဘီသူတွေရဲ့နေရပြန်ရင်းနဲ့ပတ်သက်ပြီးကချင်ပြည်နယ်မှာရှိတဲ့အုပ်ချုပ်ရေးမှုယုံတွေကပြီးခဲ့တဲ့စက်တင်ဘာလအတွင်းသဘောထားကောက်ခံခဲ့ပါတယ်။လူလို့ဆိုတော့ကျွန်တော်တို့ရှိမှာဒီမုန်နေပါတယောက်ကပြန်ဖို့ဆိုရတယ်ပြည်နယ်ကကြီးလေ။အဲဒါကိုလက်ရှိတော့ကျွန်တော်တို့ကပြည်နယ်ဆိုတာပေါ်လို့ပြည်နယ်တိုင်းမကြခင်နဲ့ပြည်အောင်လုပ်ရတယ်လူဝင်ကြီးတောင်းဆိုပြီးတော့ကိုဆင
ပြည့်ရစေးလက်မှတ်ရေးထိုးနိုင်မှုတိုက်ပွဲတွေချုပ်နှိမ်မှုဆစ်ဆောင်ပြည်သူတွေအနေနဲ့ငငယ်နေရပြန်နိုင်မှုနဲ့တနင်္လာချထားရေးကိစ္စတွေကိုလာမယ့်အောက်တိုဘာလအတွင်းအစိုးရတာဝန်ရှိသူတွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့ဆွေးနွေးကြဖို့ရှိနေပါတယ်။ကချင်ပြည်နယ်ကဆစ်ဆောင်ပြည်သူတွေကိုကူညီပေးနေတဲ့
ကိုဆက်ပြီးတော့ရှမ်းပြည်နယ်တိန်းနီမြို့မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အကြောင်းသတင်းတွေကိုထုတ်လွှင့်ပေးပါမယ်။ဒီကနေ့မနေ့ပိုင်းရှမ်းပြည်နယ်မြောက်ပိုင်းတိန်းနီမြို့ကိုတပ်မတော်ရင်တန်းဖြတ်သွားတဲ့အချိန်မှာ
ဟုတ်ကဲ့ဒီတိုက်ခိုက်မှုဟာတိန်ဒီမျိုးလေကောင်းပါဒီကနေ့မနေ့အစောပိုင်းကဖြစ်ပွားခဲ့တာပါတိုက်ပွဲဖြစ်ပွားတဲ့အချိန်လေးကိုတိန်ဒီမျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်စိုင်းဦးခန်းကအခုလိုပြောပါတယ်မနေ့6နာရီခွဲကျွန်တော်အိမ်ငယ်ကိုတိုက်ရက်ပေါ့နော်အိမ်ဒီမိန်လိုင်းပေါ်မှာတိုက်ပွဲကလက်နက်ကြီးရောလက်နက်ငယ်ဝုန်းကိုတောက်လျှောက်ပစ်လာမနေ့6နာရီခွဲလောက်စပြီးတ 里出来呀，我就出来了，也现在文件老板出来了，人单哎，人单别的，没有什么，就那闽南一个咯，比如说咱们一宝妈呗，你来讲呗。
这个打开木砖，这个得送哪个嘞？苦路是比较白的。
มันได้การเราจนเราลองตัวจีไรได้ค่ะจะเราในยาวตุยเนี่ยเราในกาเราเกี่ยวทัดตัวหลายเรื่องต้องยาวตะการดิจ่าเราบ่เราแต่ยาเราต้องยาวตุยเลยตะการดูทุกเรื่องได้เจริญได้อุตสาห์จะเราดีเองบ่เขาโม่บ่เกี่ยวจ่าพี่เรามาให้มาแต่ยาเราเราดูทุกว่าเราคนในยาวสี่เลยสี่องยาวตัวนี้อากูลาชูเซโอเนี่ยเอาด้วยอ่ะมั้ยซื้อเองเสียเราไม่ใช่เปล่าม
ันน่ะไปไต่ป่วยผิดบัวพี่ได้หนอติ้วเมียมา29กุมภาพันธ์ลั่นผิดแต่ลาชูหมู่เซจีรองสุลั่นมาจีโกคิดตะเป็ดทาแก่ปีนอกไปมาเปลี่ยนพ่นไปแก่เลยโหลเลยไซอูคันก็เปลาะบาเลย
หมู่เซลาชูลั่นมาคุลุไล่บาพี่ฮะมันเนี่ยก็ขนาดเป็ดไล่เลย10นายควาย17นายวิ่งกันแล้วสั่นลุไล่บาพี่เอลอลอเซรอเราจรမျိုးแท้มาရှိเนี่ยจ้องก็รอเป็ดทาเลยคือปัญญาเอฐานะนี่มิรอขนาดเราปิดขาบ้างก็ทีนี้เราปิดขาเลยดีดีไปเลยปิดขาเลยตัวละเลยเจริญเลย
ไก่เป้วยตื่นปิดขัดเด็ดเนี่ยจีจีที่ด่าจ่องนี่เองเลี้ยงเด็ดมันเนี่ยที่ไก่ขัดตัวก้าตรงเลยสิเลยที่มันจ่องเนี่ยนี่กินไปมาแล้วจำรอก้าเนี่ยจีจีไว้กูไล่หลังชิงเล่นนี่จ่องเปลี่ยวบาร์เลยทีนี้เนี่ยปัดตัวจำรอตรีมันเปลี่ยนใจเป้วยตื่นยิ้มมูบูมูจูสมิงทงก้าคู่ลูเปลี่ยวบาร์เลย
จำรอก้าลงยงยิ้มเนี่ยอุตส่าห์มีแต่ทางเดินသာနေခြင်းအားရည်ဆန်းကိုသိညို့တဲ့ယူပါပဲယူတွင်ပါပဲကျွန်တော်ပြန်တဲ့အတွက်ကျန်းတဲ့တောင်းရတဲ့ကားတော့ကစစ်ခတ်တိုင်းကိုစပါတယ်အမကြီးဆိုတော့အားနဲ့ပြည့်တယ်လို့သိရတယ်ဒီရင်တဲ့ကြီးပြန်နေတဲ့စစ်ခတ်တော့ကစစ်တိုင်းဘက်ကျွန်တော်ကလည်းတော့အားအိုက်မှာတော့ကျွန်တော်စစ်စီပြီးအစိုးစစ်ခတ်ဆောင်ရရရှိပြီးစစ်ခတ်ဆောင်ရရရှိပြီးကျွန်တော်စောင့်လို့ပြီးပါတယ
် DNL ဘက်ကိုဆက်တွယ်ရမှာတော့ဆက်တွယ်လို့မရပါဘူးDNL ကတန်ပလောင်အဖွဲ့ရဲ့အင်တာနက်စာမျက်နှာမှာတော့တိန်ဒီမြို့မှာသူတို့တပ်ဖွဲ့နဲ့ခလာရ69နဲ့240ပူပေါင်းတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားကြောင်းတမ်ရော်ကစစ်ကား9စီးနဲ့ထိုးစစ်ဆင်လာတာကြောင့်တိုက်ခိုက်တာဖြစ်ကြောင်းဖော်ပြပါတယ် DNLA, MNDAA, Gugane, AA, Zakan Tapori, Bawane, Nina Mahame, Puriga, Bilateral, BSAJO, Chusu Nambu, Dinukounti, the Pata, Bika Jesse Jongo, Setin Maran, Nase Yenega, Tubian Tajima, Akulu, Taiwe Chipuaraba. Asuya, Ninjan Kuzle, Pone, GIO, Kitchen, Abawin, Nyobain Puriha, Akula, Dima, Taman Suni Bodre, Nepet Bodunyi Tajabade.
Gomuzo Dream People Taraba. အခုတစ်ဆက်တည်းမှာပဲရှမ်းပြည်နယ်မှာတမနီဆက်ယုံပြန်ပြီးတော့လေပတ်ဖို့စီစဉ်နေတဲ့အကြောင်းသတင်းလွှာကိုနားဆင်ရပါမယ်ရှမ်းပြည်နယ်ကြီးတီမြို့နယ်ကပင်ပက်အကြီးစားတမနီဆက်ယုံပြန်ပြီးတော့လေပတ်ဖို့အနီးအနားကမြေအီကငါးထောင်ကျော်မှာကြောင်မီးတွေတူဖို့ဘူဆန္ဒရှိတဲ့အကြောင်းပြည်ထောင်စုအစိုးရကပြည်နယ်အစိုးရကိုအတိအပြီးအကြောင်းကြားလိုက်တဲ့အပေါ်မှာတဘာဝပအဝင်ကျင်ထိခိုက်နေနာမည်အရေးကိ
ဒီကိစ္စကိုပြည်တော်စုအစိုးရရဲ့လုပ်ပိုင်ခွင့်ကိုသဘောတူမဲ့အနေထားမှာရှိကြောင်းရပ်ဖက်အဖွဲ့တွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကတုံ့တက်နေကြပါတယ်။ဒီအကြောင်းပြည်ဆောင်ကို
ဒါကိုကျေးဇူးမျိုးဒေသခံယာနယ်ချီကန့်ကွက်ခဲ့ကြတယ်လို့နိုင်ငံရေးပါတီရဲ့ရပ်အဖွဲ့ရည်နဲ့ဆွေးနွေးတိုင်ပင်တာတွေမနေ့ကလုတ်ခဲ့ပါတယ်ဒေသခံတွေသဘောမတူတဲ့ကိစ္စဖြစ်လို့တဘာဝပတ်ဝန်းကျင်ထိခိုက်မဲ့ကိစ္စတွေဖြစ်လို့ကန့်ကွက်သွားဖို့ရှိကြောင်းမြန်မာနိုင်ငံပွင့်လင်းမြင့်တောင်မှုနဲ့တောင်ယူမှုတောင်ခံမှုဆိုင်ရာရပ်မဟာမိတ်အဖွဲ့မာတာရဲ့ရှမ်းပြည် ပြည်နယ်အစိုးရစီမံခန့်ခွဲခွင့်မရှိတဲ့စီမံကိန်းဖြစ်နေတဲ့အတွက်ရှမ်းပြည်နယ်အစိုးရကပြည်အောင်စုအစိုးရရဲ့အသိပေးလာမှုအပေါ်မှာဘာမှမတုံ့ပြန်နိုင်ကြောင်းဦးအောင်ကျော်မူကစက်ပြောပါတယ်။
ရှမ်းပြည်နယ်အစိုးရကသူတို့နဲ့မတန့်ဆိုင်ဘူးဆိုတော့ညင်တယ်မှုပဲသူတို့လုပ်ပါလိမ့်မယ်။ရှမ်းပြည်နယ်အစိုးရကစိမံခန့်ခွဲမှုရှိတာဟုတ်ပြည်နယ်အစိုးရကစိမံခန့်ခွဲမှုမရှိတဲ့လုပ်ငန်းရှင်ဖြစ်နေတဲ့အတွက်ရှမ်းပြည်နယ်အစိုးရအနေနဲ့သူတို့နဲ့မဆိုင်ဘူးဆိုပြီးမှညင်ပယ်နိုင်တဲ့အနေအထားမှာရှိတယ်လို့ကျွန်တော်ပြောချင်တာပါဗျ။၂၀၉နှစ်နာအဖဆေဆိုးရလက်ထက်ကတည်း
ยี่ห้ออีดีมีก็ไอ้หน้าผ้าเต็งท่าอย่างเต็งท่าอยู่อีกางาทองจ้าวไอ้เต็งท่ามีกูมันนี่ก็เว้ยดูว่าโซ่เราจะอันไรเลยขวาสมุนเลมุ่งจี้อ่ะจะเช่าอยู่ท่าเลยเองเนี่ยทุกรูยาเดียจะมีด้วยกูเป็นแต่เสียงเลยพวกเนี่ยไอ้ถ้าขันเราลงว่าลงว่าดูว่ามันดูกันขวาเราเสียงเนี่ยมาดูว่าใส่เดียวยี่เนี่ยมุ่งมีเลือดจ้าไอ้บ่มาสุดเจ็บมีเลือดไอ้ตองยามีเลือดใส่เดียวลูกกันเท่าไหร่ มันก็จีว่าอุสุเนี่ยไม่เนี่ยจีว่าอุสุเอาก็ช่วยเสียว่าเราก็ที่จำมือด้วยสิมันก็เสียเนี่ยมาสิเนี่ยบ่ที่ด้านการงานเนี่ยชีวิตถ้ากูสนับทุพพลาร์เรื่องมันนี่ก็ลูกแข่งจังตัวก็เปลี่ยวว่าเลยแต่มันนี่ใส่ยองเป็นปะฮะอะคุสุยาเลือดมาเล็บปะผู้ยาสังเกียบพี่บีเอเจงอ่ะมีมาสิบวัยก็บริเชนอเมริกาลูกแข่งเกียบวะนั่นท้องเสียงหนูเว้ยมาหน้าตาดวงยันนี่ก็เลยแต่ยังสัตว์เนี่ยป่าวเงินเป็นสิลาตัวโตยี่รวยมาเลยสิจัดดีป่าวเ
ပြည်ရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်လေးကိုပြည်ရင်းမြစ်စီမှရုံမြင့်တန်ကြားလိုက်မှကြည့်ရှုနိုင်ပါသည်။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့မှာနေ့မှာဘုဒ္ဓတပညာပေးနဲ့ရတဆောင်တဲ့အစီအစဉ်လေးကိုတင်ဆက်ပေးနေပြီးအင်္ဂါ၅နာရီပြီးတော့တောက်ကြအထိအစီအစဉ်ဒီမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖြောပြေးရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်လေးကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA American တန်ရဲ့ဗုဒ္ဓဟူးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာမှာတော့အလောက်ခွေမှာတူးနဲ့တူးခင်မင်းယုံကြည်မှုတွေတိုးလာဖို့လှုပ်ဆောင်တဲ့နည်းမျိုးစုံရှိတဲ့အထက်ကကိမုံတွေဒိုးနတ်တွေအတူတူစားတာဟာဝီယန်ရှက်ဝတ်တဲ့နေတွေကျင်းပတာဒါတွေလည်းပါပါတယ်။ဒါပေမဲ့တိရိစ္ဆာန်ကလေးတွေကိုအလောက်ခွေကိုခေါ်လာခွင့်ပေးတဲ့နည်းကတော့တမှုထူးခြားတယ်လို့ဆိုရပါမယ်။ဒီလိုထူးခြားတဲ့နေရာကိုသွားပြီးတော့လေ့လာခဲ့တဲ့ VOA သတင်းတောက် Maxim Moskakov ပြောပြထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ရော့ဘိုးစာဗာဂျီးနီးယားပြည်နယ်စန်တာဗီလ်မြို့ကလေးကကားဖက်စ်ကုမ္ပဏီမှာအလုပ်လုပ်ပါတယ်။ဒါပေမဲ့အလုပ်ကိုသူ့တယောက်တည်းလာတာတော့မဟုတ်ပါဘူး။ Hazel လို့အမည်မှဲ့ထားတဲ့ခွေးမလေးတစ်ကောင်သူ့ဘေးမှာအမြဲပါပါတယ
်။ Hazel loves being with people. So it would be heartbroken if I left her home.
Hazel ကလူတွေနဲ့နေရတာကိုစိတ်ပါတယ်။ဒါကြောင့်သူ့ကိုတကောင်နဲ့အိမ်မှာတနေ့လုံးကျွန်တော်ပြစ်မထားရပါဘူး။သူ့ကိုဒီမှာပဲခေါ်ရရမှာပါ။ဒီမှာကအခြားခွေးတွေလည်းအများကြီးရှိပါတယ်။
အခုလိုသူ့ခွေးလေးကိုရုံးခေါ်ခွင့်ရတာဟာဘွိုးစ်တယောက်တည်းတော့မဟုတ်ပါဘူးစန်တာဗီလ်ကဘဲဝန်တန်းမဆိုသူ့ရဲ့ခြေလေးချောင်းတရဝါလေးတွေအလုပ်ကိုခေါ်လာနိုင်တယ်လို့ကားဖက်စ်ကမန်နေဂျာဒက်စတန်ဆွီနီကပြောပါတယ
် Our president Dick Rains he brought his dog in one day and people loved it and he saw everyone's reaction and he said well
သူတို့ကဒီဂရင်းစ်ကတနေ့မှာတော့အလုပ်ကိုသူ့ခွေးလေးခေါ်လာပါတယ်။လည်းငါချစ်ကြပြီတပေါ်ကြတော့ပြီးတော့သူတို့ခွေးခေါ်လာခြင်းသူဘယ်သူဖြစ်ဖြစ်ခေါ်လာခွင့်ပေးလိုက်ရင်ကောင်းပါပဲလို့ပြောတယ်။တကယ်ပါအလုပ်ထဲမှာခွေးတွေပါရှိတာတဲ့ကရုံးထဲမှာစိတ်သက်တွေပိုတက်ကြွလာကြတယ်။ကျွန်တော်တို့အဓိကထားတာကလည်းအလုပ်မှာပျော်အောင်လုပ်ကြဖို့လေ။အခုလိုအလုပ်မှာခွေးတွေပါရှိနေတာတော့ပျော်စရာကောင်းလာတော့မရှိပါဘူး
။ခွေးမျိုးအစားကလည်းစုံပါတယ်။ Gorgeous နဲ့ Poodles တွေဘူဒေါ့ဂ်စ်တို့လဘရီဒိုစ်တို့တယ်ရီယာခွေးပူလေးတို့အဆုံပါပဲအလုတ်သမား50ကျော်ရှိတဲ့ဒီအလုတ်ခွင်မှာခွေးလေးတွေလာတာကိုမတားမြစ်တဲ့မူချထားတာဖြစ်ပြီးအလုတ်ခွင်ကလည်းတကယ့်ကိုအားလုံးပါဝင်ကြတဲ့ဝင်းကျင်မျိုးဖြစ်နေတယ်လို့အလုတ်သမားတစ်ယောက်ဖြစ်တဲ့ဒန်နီယယ်စလာတက်ကပြောပါတယ
် He likes chewing on everything and I bring him here becauseI don't like leaving him alone at
home. သူကဘာမဆိုကြိုက်ပစ်ချင်တယ်။အလုပ်ကိုခေါ်လာတာကသူ့ကိုအိမ်မှာတကောင်နဲ့မထားရက်လို့ပါ။အဲ့တော့အလုပ်ဆလုပ်ကလေးကခေါ်လာတာဒီလုပ်ကခွေးခေါ်လာခွင့်ရှိတော့တိတ်ကောင်းတာပဲ
။တရိတ်ဆန်တွေနဲ့ပြောဆိုဆက်ဆံနေရတာဟာတောကဖီစီးမှုတွေရောပါနိုင်တယ်လို့ပိုလဲအလုပ်ဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောပါလိမ့်။ဒါအပြင်သူတို့ချစ်တဲ့အကောင်လေးတွေအတွက်စိတ်ပူနေကြလဲမလို့တော့ပါဘူး။ရုံးမှာရှိနေတဲ့ခွေးလေးတွေဟာအလုတ်သမားချင်းချင်းပို့ပြီးရင်းနှီးလာစေတယ်လို့စိတ်တက်လဲတက်ကြွစေတယ်လို့အလုတ်သမားရင်းဆန်ဒီဟျူးကပြောပါတယ်
။ I started bringing my dog because she actually had a lot of anxiety in the beginning.So bringing her actually
ကျမခွေးလေးကိုအလုပ်ထဲကိုစပြီးခေါ်လာတယ်။အစကတော့သူတကယ်ပဲကြောက်နေတာပါ။သူ့ကိုစွန့်ပစ်ထားတာကြောင့်ကျမတို့ကကယ်ထားတာလေ။အဲ့ဒါကြောင့်လူမကြောက်အောင်ရောတခြားပတ်ဝန်းကျင်နဲ့ရောလို့ရအောင်မှလုပ်ပေးကြပါတယ်
။တရိတ်ဆန်ချစ်တဲ့ company တွေ American နိုင်ငံမှာပေါ်လာတာအနည်း20လောက်ရှိပါပြီ။ဒါပေမဲ့ corporation ကြီးတွေမှာတော့ဒီမူဝါဒကိုမကျင့်သုံးကြသေးတယ်လို့ဒါဟာကျွမ်းကျင်သူတွေလာခြင်းအောင်ဆွဲဆောင်ဖို့အတွက်ထိရောက်တယ်ဆိုတာကိုရောအလုတ်ခွင်မှာပို့ပြီးအလုတ်ဖြစ်နိုင်တယ်ဆိုတာကိုပါမမြင်ကြသေးတာပါအခုဆို American company အားလုံးရဲ့ရာဂိုင်းနှုန်း20လောက်ဟာတရိတ်ဆန်ချစ်သူတွေဖြစ်နေကြပြီးဒီထဲမှာ Google, Amazon နဲ့ Ben & Jerry company တွေလည်းပါပါတယ
် Before I got them they weren't really handled very nicely or gently and to socialize these animals would have been
ဒီကွန်မလာကင်းတို့ကတော့သူတို့ကအထင်းရခတ်ပါတယ်အခုတော့တခြားခွေးတွေနဲ့ပါခင်သွားပြီးသူတို့ကိုအိမ်မှာထားခဲ့လို့မရတော့ပါဘူးဒါကြောင့်သူတို့ရဲ့ခွေးအဖော်တွေနဲ့တွေ့ရအောင်ဒီကိုပဲခေါ်လာရတယ
် Carfax ကုမ္ပဏီမှာခွေးကိုအများဆုံးတွေ့နေရပေမဲ့ Battery ဆန်ကိုမဆိုကြိုးဆိုပါတယ်လို့မန်နေဂျာတွေကပြောပါတယ
်ဒေါက်ခင်မျိုးသက်ပါရှင်VOE ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုရေဒီယိုကသာမက VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voenews.com နဲ့ VOE ရဲ့ Facebook ဆာမျက်နှာ VOE Burmese News မှာလည်းနားဆင်နိုင်ပါတယ်ရှင
် VOE မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။အင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19kHz 15653ည၊လိုင်းဒိုမီတာ25kHz 11803ည၊လိုင်းဒိုမီတာ32kHz 9335တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍမှာလုပ်ငန်းဝင်တွေမှာ TB ရောဂါကူးစက်ပြန့်နှံ့မှုတွေကိုဘယ်လိုလျှော့ချနိုင်မလဲဆိုတဲ့အကြောင်းကိုနားဆင်ရမှာဖြစ်တယ်လို့ဥကြောစန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာအပတ်စ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စန္ဒာကိုကောက်ထဲပေါ်ပေးမယ်
2020ရွေးကောက်ပွဲအလွန်မှာပြုပြင်ပြောင်းလဲရေးအလားအလာနဲ့ပတ်သက်ပြီးတော့မြန်မာရေးသုံးသပ်သူဦးတင်မောင်တန်းနဲ့ဦးကျော်စန္ဒာတို့ဆွေးနွေးသုံးသပ်ထားတာကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုအရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်ကူးစက်လွယ်တဲ့အဆုတ် TB ယောဂါဟာမြန်မာနိုင်ငံမှာဖြစ်ပွားမှုနှုန်းမြင့်မားနေတာကြောင့် TB ယောဂါကိုစနစ်တကျဖော်ထုတ်ကူတာရင်းလုပ်ငန်းဝင်တွေက TB ယောဂါကူးစက်ပြန့်နှံ့မှုတွေကိုလျှော့ချနိုင်မှာဖြစ်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ဆက်ပေးထားပါတယ်ရှင
် TB ယောဂါဖြစ်ပွားမှုတွေများပြားနေတဲ့မြန်မာနိုင်ငံမှာလုပ်ငန်းဝင်အတွင်းအလို့အတူတူလှုပ်ဆောင်နေကြတဲ့သူတွေဟာလောက်ဖို့ကံမဲ့တွေထဲမှာ TB ယောဂါဖြစ်တဲ့သူရှိနေပြီးမိမိကိုများကူးစက်ပြန့်နှံ့လာနိုင်မလားလို့ဆိုရင်နေကြတာပါ TB ဖြစ်တဲ့သူဦးရေဟာလူတစ်သိန်းမှာ358အောင်နှုန်းရှိနေတယ်လို့အချက်လက်တွေကဖော်ပြနေတာကြောင့် TB ယောဂါရှိသူတွေကိုရှာဖွေဖို့ထုတ်ကူတာပေးဖို့လိုတယ်လို့အင်းစိန်စေုံကြီးမှအထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဗမောက်ခဒေါက်တာဒုံမမကြီးကပြောပါတယ
်ဟုတ်ကဲ့ဆမောက်တိုင်းပြည်မှာ TB ကအရန်ဖြစ်များပါတယ်နော်ဖြစ်တဲ့ data ရဆိုလို့ရှိရင်နော်လူတစ်သိန်းမှာအဲ358လောက်ဖြစ်တယ်စေနှုံးနေနဲ့လည်းတသိန်းမှ48လောက်ဆိုတော်တော်လေးမြင့်ပါတယ်ရှမောက်တိုင်းပြည်ကဒီဟိုပါဗောနော်80000အရှာမှာ TV အဖြစ်များဆုံးနိုင်ငံ30 TV MDR TV အဖြစ်များဆုံး22နိုင်ငံ TV HIV အဖြစ်များဆုံး30မှာပါတဲ့တကြောင်မလို့ TV ကိုရှမောက်တို့ကောက်ွယ်ကြမယ် TV နဲ့ပတ်သက်အသိရှိကြတယ် TV ကိုစနစ်တကျကူးကြတယ် TV ကနေရောစိတ်ရင်မ TV နော် HDR TV စိုးစိုးဝါ TV မရှိအောင်ကောက်ွယ်ဖို့ဟာရှမောက်တို့ကျမိုက်ဝန်ထမ်းတွေရေးကြီးသလိုပြည်သူလူတွေပါဝင်မဲ့မီဒီယာမှာလည်းရေးကြီးတယ် community မှာလည်းအရန်ရေးကြီးတယ်အားလုံးလက်တွဲညီလို့ကြပါစို့လို့လည်းဆက်မပြောချင်ပါ
တယ်။တလိတ်ထဲမှာ TB ယောဂါပိုးပါတဲ့သူနဲ့တလိတ်ထဲမှာ TB ယောဂါပိုးမပါပဲယောဂါငုံနေတဲ့သူဆိုပြီး TB ယောဂါဝေနာရှင်တွေကိုနှစ်မျိုးခွဲခြားကြည့်မယ်ဆိုရင်တလိတ်ထဲမှာ TB ယောဂါပိုးရှိနေတဲ့သူတွေဟာအနာပဝင်ခြင်းကသူတွေကိုယောဂါကုဆတ်စေနိုင်တဲ့သူတွေလို့ဆိုရမှာပါ။လုပ်ငန်းဝင်တွေကလှုပ်ဖို့ကင်ဘက်တွေထဲမှာချောက်ဆူနေတဲ့သူတွေရှိလာပြီးဆိုရင် TB ယောဂါရှိမှရှိကိုဆန့်သက်စစ်ဆေးကြည့်ဖို့တိုက်တွန်းပြီး TB ယောဂါပိုးရှိတဲ့တလိတ်ထဲမှာလည်း TB ယောဂါပိုးပါနေတယ်ဆိုရင်လုပ်ငန်းဝင်ကနေယာယီအနားယူပြီးကုသမှုခံယူဖို့တိုက်တွန်းသင့်တယ်လို့ဒေါက်တာတော်မမကြီးကပြောပါတယ်
အဲ UTV သို့မဟုတ်စေးရင်မ TV ပေါ့နော်စေးရင်မ TV ဆိုတာတလိမ့်ထွက်တယ်တလိမ့်မှာပိုးရှိရဲအဲ့ပိုးကအနည်းဆုံးအဆနာစစ်လိုမှပစ္စည်းလောက်ခေါ် TV စေးနှစ်ခုကိုမတိုးတာအဲ UTV မှာလည်းတလိမ့်မှာပိုးတက်လူနာနဲ့တလိမ့်ပိုးတက်မလူနာအဲ့တလိမ့်ပိုးမရှိရဲလူနာတယောက်ကတော့သူ့ရဲ့ကိုခံအားလည်းတိတ်မဆိုးဘူးကိုလေးရင်လည်းစိုးစိုးဝါမထိဘူးကျန်တဲ့ခဏလူအသက်ပေးနိုင်မယ်စီချိုကြောက်ကြောက်နှလုံးလို့အသက်တော့ဘာမှမထိဘူးဆိုရင်တော့တလိမ့်လည်းမရှိဘူးဆိုရင်တော့ तू ကလည်းလှုပ်ရှင်တယ်နော်လုပ်ငန်းခွင်ကလည်းအဲ့လောက် heavy မလုပ်အောင်ဆိုရင်တော့ तू လှုပ်ဆက်လှုပ်တာမျိုးကိုကျွန်တော်တို့ခင်ပေးလို့ရတယ်ဒါပေမဲ့တလိမ့်မှာပိုးရှိနေတယ်သူကပိန်ကြသွားတယ်စီချိုကလည်းရှိနေတယ်အစားတောက်ကလည်းပြည့်တယ်ဖျားကလည်းဖျားကောင်းနေတယ်အဲ့လိုလူမျိုးဆိုလို့ရှိရင်တော့လုပ်ငန်းခွင်ဥပဒေလည်းရှိမယ်ထင်ပါတယ်ရှင်မတင်တော့သူတို့ကတော့ခဏပေးနာတော့စိတ်ချရတယ်ဘယ်လောက်ဒီနားမလဲသူပြန်ပြီးနလန်းထူပြီးတော့သူ့ရဲ့ရှင်ရဲစဲအလုပ်တော့ပြောင်းလဲလဲအလုပ်ကိုလုပ်နိုင်တဲ့အထိဒါမှမဟုတ်တလိပ်ပြောင်းလဲပြီးတော့တလိပ်မှာပိုးပြန်ဆက်လိုက်တာမရှိတော့တဲ့အထိကိုပေးနာတာတော့မှန်ကန်တယ်လို့ယူဆပါတယ
်အခုလိုရာသီအခုပြောင်းကာလဟာချောင်းဆိုးရင်ကျဲယောဂါတွေအဖြစ်များလေးရှိတဲ့အချိန်ခါပဲဖြစ်ပါတယ်တမန်အေးမီတကွေးဖြန်းတာတွေကြောင့်ချောင်းဆိုးရင်ကျက်တာတွေရှိသလိုအဆုတ်ယောဂါရှိသူတွေကလည်းအခုလိုရာသီဥတုအကူပြောင်းချိန်မှာချောင်းဆိုးရင်ကျက်လက္ခဏာတွေပိုပြီးခံစားကြရနိုင်တယ်လို့အထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါလဲ
ဒီ virus bacteria ပိုးမွှားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့ ਨੇ ပတ်သက်တဲ့အေးမီတကွေးနှာစည်းချောင်းဆိုးလေကြောင်းတာဒီယောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရာလေပို့ပြီးတော့
ချောင်းဆိုးခြင်းချက်ချင်းခံစားရတာတွေတွေ့ရတယ်။တီဗီရောဂါဝေနာရှင်တွေဟာကုသမှုတွေကိုစနစ်တကျခံယူခဲ့ကြမယ်ဆိုရင်နောက်ဆက်တဲ့ဆိုးကျိုးတွေကိုလျှော့ချနိုင်တဲ့အပြင်တခြားသူတွေကိုကူးစက်ပြန့်နှံ့နိုင်တဲ့ရာဂိုင်းနှုန်းတွေလည်းနေပါသွားမှာဖြစ်ပါတယ်။ဆေးရင်ပါတီဗီဖြစ်နေတဲ့ရောဂါဝေနာရှင်တွေမှာတော့တလိထဲမှာပိုးမတွေ့ရတော့တဲ့အခြေအနေမှာသူတို့ဘာကိုကူးစက်ဖို့အခွင့်အရေး
ာမဟုတ်ဘူးဆိုတော့เนาะဆရာမတို့ intensive phase လို့ခေါ်တဲ့ပထမဆုံးအကြီးကူတာဆေးခုနှစ်မျိုးနောက်ကွေးဆေးငါးမျိုးနဲ့ပြီးတာဆေးပိုင်ထိုးလိုက်တဲ့အရင်ကူလိုက်တယ်ဆိုလို့ရှိရင်တလိပ်ကပိုးတွေ့တိုင်းပြောင်းပြောင်းသွားတဲ့အခါမှာတလားလည်းကြောင်းတာရှိရယ်သုံးလားလည်းကြောင်းတာရှိရယ်လေးလားလည်းကြောင်းတာရှိရယ်အဲ့တော့အဲ့လို period ကိုသူ့ကိုနော်ဟိုဆေးခွင့်လို့မို့ရင်အလုံနားနေခွင့် or special ခွင့်ပေးထားပြီးတော့တလိပ်မှာမရှိတော့ဘူးဆိုရင်တော့လည်းသူကလည်းလှုပ်ချင်တယ်အသက်ကလည်းခွင့်ပြုသေးတယ်ဆိုတော့လှုပ်တာမျိုးအဆင်ပြေမလို့မတော့ချင်ပါဘူး
တီဗီယောဂါရှိတာဟာဆက်စရာမဟုတ်ပဲမကူးဆက်နိုင်တဲ့အခြေအနေမှာရှိနေအောင်ကုသမှုခံယူထားတဲ့အကြောင်းကိုလုပ်ငန်းဝင်တွေကလှုပ်ဖို့ကိုင်းမဲ့တွေကိုအတိပေးထားလို့ရပါတယ်။နှာခြေချောင်းဆိုးတဲ့အခါပတ်ဝန်းကျင်ကိုမပြတ်နှံ့အောင်ကြိုးစိုက်ပြီးလှုပ်ဆောင်မယ်။ကိုယ်ခံစားအားကောင်းမွန်နေအောင်နေထိုင်ပြီးကုသမှုတွေကိုစနစ်တကျခံယူထားမယ်ဆိုရင်လှုပ်ဖို့ကိုင်းမဲ့တွေကိုမကူးဆက်အောင်ကာဝယ်ထားနိုင်တယ်လို့ဒေါက်တာဒုံမမကြီးကပြောပါတယ
်။ချောင်းဆိုးရင်လူများကိုမကူးဆက်အောင်ချောင်းဆိုးမယ်။စလိတ်ထွေးလို့ရှိရင်စနစ်တကျထွေးမယ်။စလိတ်ကိုချောင်းဆိုးတဲ့တလိပ်တွေကိုတုတ်တဲ့ tissue တို့နော်လက်ကင်မွားတို့လည်းစနေကြဆုံးဖြစ်မယ်။အိုက်ပြန်လျှော်ပြီးတော့စနေကြနေအောင်ပြပြီးတော့သုံးဆဲတာဒါမျိုးလည်းပါတယ်
။ကုဆက်လွယ်တဲ့အဆုတ် TV ယောဂါဟာမြန်မာနိုင်ငံမှာဖြစ်ပွားမှုလုံးမြင်မာနေတာကြောင့် TV ယောဂါကိုစနေကြဖော်ထုတ်ကုသရင်လုပ်ငန်းဝင်တွေက TV ယောဂါကုဆက်ပြန့်နှံ့မှုတွေကိုလျှော့ချနိုင်မှာဖြစ်တဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ။
ဒေါက်တာတန်းစောစီစဉ်တင်ဆက်ထားတဲ့လူလူနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြရတာပါရှင
်။ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအတန် DVB ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါသေး။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါသေး။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေတိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆောင်မင်းရန်ကန်တွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါရစေ
။သောတာရှင်တို့ခုနားဆင်နေကြရတာကVOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဆက်ပြီးတော့မြန်မာရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။2020ရွေးကောက်ပွဲမှာဒေါ ን ဆန်းစုကြည်နဲ့ NLD ပါတီအနိုင်ရနိုင်ခြေရှိပေမယ့်ပြုပြင်ပြောင်းလဲရေးမှာအခက်အခဲတွေရှိနိုင်သေးတယ်လို့မြန်မာရေးသုံးသပ်သူဦးတင်မောင်တန်းကဆိုပါတယ်။အသေးစိတ်ကိုတော့ဦးတင်မောင်တန်းနဲ့ဦးကျော်စံတာတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်နိုင်ပါပြီရှင်။
ကြ ாகம ရွေးကောက်ပွဲကျင်းပတော့မယ်ဆိုတော့ဘယ်ပါတီနိုင်မယ်ဘယ်သူခေါင်းဆောင်ဖြစ်မယ်ဆိုတာကစိတ်အရေးကြီးပါသလားသူတို့မျိုးဖွဲ့စည်းပုံပြင်ဖို့ကအရေးကြီးသလားသူတို့မျိုးဒီဟာတဲ့ပုံပြီးရေးကြီးအုပ်ချုပ်ရေးမန်နေဂျမန့်ကောင်ဖို့ကပုံအရေးကြီးမယ်လို့တချို့ကလည်းပြောကြပါတယ်ဆိုတော့ဒီခါကိုပထမဆုံးဥတီမောင်သားအနေနဲ့ဘယ်လိုဖြေရှင်းပါလဲခင်ဗျာ
ဒီမိုကရေစီကိုရှေ့ရှုတဲ့နိုင်ငံကျိုးမှာဘက်တစ်ကတော့ပြည်သူလူထုကရွေးကောက်တင်ရောက်တယ်ပြည်သူလူထုလိုလားတဲ့စန္ဒကိုကောက်တဲ့ပေါ်ပေးမယ်ခေါင်းဆောင်ဖြစ်ဖို့အရေးကြီးပါတယ်မဟုတ်လို့ရှိရင်နိုင်ငံကြီးကအမျိုးမျိုးပြောင်းသွားနိုင်ပါတယ်ပြည်သူလူထုကလိုလားတဲ့ခေါင်းဆောင်ရပြီဆိုတဲ့အခါကျမှအချို့မျိုးပြင်ကြောင်းတွေရတော့ဒုတိယကျင်တော့လို့ရတယ်ဖြစ်ပါတယ
်ခေါင်းဆောင်ပြောင်းလဲသွားလည်းပဲခေါင်းဆောင်အနေနဲ့လှုပ်ခွင့်မစားဘူးဆိုရင်ရောခင်ဗျာ
အတိုင်းပါလိမ့်ရှိပါတယ်မလိုင်ရရဲ့စီးပွားရေးလူမျိုးရေးအုပ်ချုပ်ရေးဘူဝါဒချမှတ်ခြင်းလုပ်ငန်းတွေပါနေပါတယ်။အခုပဲကောင်းဆောင်ဖြစ်ဖြစ်လုပ်ရမယ့်အလုပ်တွေဖြစ်ပါတယ်။သို့တော့ဒီမိုကရေစီလမ်းကြောင်းပေါ်စနေမဲ့ပြည်ပြည်သွားဖို့ကပြီးတော့အကြီးအကဲကြတယ်ဖြစ်ပါလေ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွေ့အကြုံကအာဏာရှင်စနစ်အာဏာပိုင်ဝါဒထုံးကားလာလို့ရှိရင်အုပ်ချုပ်ရေးကပြတ်သွားတာများပါတယ်။ဒါကြောင့်မို့အဲ့ဒီအနာပိုင်ဝါဒနဲ့ကြီးလာခဲ့တဲ့အလေးထားများလာခဲ့တဲ့သူတွေနဲ့အုပ်ချုပ်ရေးကိုပြည်ကြောင်းလဲတယ်ဆိုလို့ရှိရင်နောက်အနာပိုင်ဝါဒဆက်ပြန်ပြီးဝင်သွားမှုမလားလားရှိနေမလားလို့ကျွန်တော်ဆွေးနွေးပါတယ်။ဒါကြောင့်ပြောတော့
ဆိုတော့ခေါင်းဆောင်ပိုင်းဆိုတာတဲ့အုပ်ချုပ်ရေးရန်ရဘျူရိုကရေစီကိုလည်းပဲလူစစ်တွေနဲ့အစားထိုးပြောင်းလဲရမယ်ဆိုတဲ့သဘောပေါ့ဆရာ
hold by him, Mamma, Yadavi, Langania, Odon is Dami de Kama, Yugia Yidwe, Epo, Suya Tiamu, Juda Yaman. And a tongue of Gugunetti, Lila, Sara Lila, get the Kuma solution. Suya Tiahusura, and through Tamatare, Sammy Bono, Eddie Table, Chadore, Langan the Sable, Eddie Langan the Say, Daniel, what was the Chamu Java. Yugia Yidwe, Yamala, who should have won the bomb message of Java. นายงานนั้นเสียยะจำเนี่ยเนาะนายงานนั้นเสียได้หมดเลยนายงานเนี่ยอีกชื่อบาดนี้ดูรอญาติบ้านเจ้าอย่าเปลือยรู้สิรู้กระทิชี้กันกองนี่กูเพชรชี้แก่ดาก็ตําบรอก็อนาเตยพี่แล้วนอกไปญาติสุจริตนั้นเป็นปาร์ตี้ขึ้นเนี่ยตําบรอสุยาไม่แก่ทุกทีเป็นตําบรอสุยาไม่แก่มากูมีเพชรชี้ป่อดาဖြစ်ပါတယ်ဒါကြောင့်မို့တဘောကြီးသူရှေ့ရှုတဲ့ခေါင်းဆောင်တော်တယောက်ကိုကျွန်တော်တို့တပတ်မှုရင်အဲ့ဒီပါတီအနာရဖို့ကတော်တော်လေးအရေး
Nangan Nase yet. Nangan ye chini, Posibon ya, Yadasua look by me as ye chini, Sarariha. A boom your manangan chini net, Joe and that, Dulimo, the Arab will be Lula Musia, Nangan Rila, Posibon Yasa the film. Yada look by Musia Nangan, that's on the next Simon.
So, Eddie, see a car of my papu. But I'll let Eddie see a car. ก็จะเลยย้ายในปีวะค่ะแต่ว่าในงานที่มาต่อยอดยินดีอยู่นะไม่ใช่คุมมีจีที่ก็เวดีโอโยยานะมาแล้วคนละเดียวนี่เลยชินนี่ใกล้ยามใกล้ลาตุลามาตุลาสุลาเทมีมีกว่ายามมาแล้วทวีเมื่อนี่ดีในงานซีดีเนี่ยเตรียมอยากกูก็ในบ้านเนี่ยเสียจอดตรงจะชาวเมืองเราจ้าเลยสุดที่เนี่ยในโลกจริงเราต้องการที่ในงานเนี่ยเราเชื่อดีเราไม่รู้มา
ก็มีความรู้ที่คุณจะนั่งเรียนรู้ภาษาแบบนั้นสรุปว่าดูได้บุบิลงในเนื้อสรุปใช่ไหมไม่ติดท่าแต่เนื้อที่เราจะบอกมาแต่ชุดดิโมกราฟิกที่เป็นเจ้าหน้าที่อันนั้นเสียงกูดูอะไรนั่งงานด้วยไต้หวันดูตังกุรียารู้สัตว์ที่เป็นไอ้นั่งงานด้วยเนี่ยใช่ไหมมานั่งงานมาลุงยูยี่แต่ยังได้ปฏิบัติการด้วยเนื้อจะดีได้จัดหน้าด้วยกูเข้ามาเอาไปเนื้อจัดหน้าด้วยพี่นี่หรอปีดูเรียดบ่อร่าอะไรไป
ดิโมกราซีเยอะแท้ยูว่าได้ยูสิบปีรวมเนี่ยอาจจะคงใช้เลือกท่านยาดละดีเช่นก็คุณอาจจะเปลี่ยนแปลงในมือเรื่อยๆอาหารทัพชนในเมลูซึ่งนั่นยาไม่ใช่หลักนะโอ้ในอดีตมาลีท่าเลยก็ใช้ยาดสิเพราะเจ้าเราหายใจมาเจ้าเราดูในอดีตมีอยู่ยาบาดายามีอยู่กว่าจานในเมลูยี่จีโจ้ใช่ป่ะเราอยู่ตอนนู้นที่เรามีอยู่มา
อันนี้เจ้าเช็คก็รู้แล้วคนนี้จะอุบิโรที่จะจ่ายเอชอุบิโรเป็นจ้าบ้านถ้าจะมีมาเนี่ยจะต้องนำมือเส้นหน้าบ้างเช็คเช้าบ้างถ้าอยู่ก็อยู่บ้านเลยเนี่ยอันนี้จะมาเจ้าจะไม่มีเลยเนี่ยจะมีอะไรมาเลยกูแล้วแม่อยู่กับเพื่อนปฏิบัติเนี่ยจูบิโรขมันจีนบ่เลยเป็นเสียเรื่องหุ่นจ้าด้วยเลยแล้วเราเป็นลูกพี่นายมาสเลยไอ้ย่อแล้วแม่อยู่กับเพื่อน
ปีแรกเข้ามาเดี๋ยวนี้ได้ยุคเก่าไปเลยเนาะปีที่รู้มีอายุเท่าเข้ามาอย่างนี้นั่งงานจีเก็บชิลารอมาไว้พอเลยสุดยอดพลังนั่งมาไว้เพียบไปเลยไอ้เข้ามาช่วยแม่ช่วยหาผู้พิการเนี่ยท้องเสียงอ่ะท้องเสียที่ช่วยแก่ช่วยแทบผู้พิการก้าวหน้าเล่นแม่ลูกมีอะไรนั่งมาด้วยล่ะนี่แหละเจ็บคุณเดียสุดยอดผู้เชี่ยวชาญต่อสารสุดที่พอเท่าเข้ามาว่าเท่าเสียงนี้แค่คุณเสียงนู้นรับมีอยู่แต่ไม่ใช่ได้บ้างเลยเจ้าเลยว่า ดูว่าโยมจีเดียข้องกับโยมจะมาในงานมันก็จะสามารถได้ต้องสั่งสิทธิ์สั่งสั่งป้าบ้าว่าดูดูดูว่าที่จะเลยไอ้ที่จะได้เรื่องมันก็อย่างโยมจีกู้เงินได้ที่ชิมาเลยมาในงานไม่ได้บอกว่าได้รับสิ่งนี้เลยทุกที่ปกุยบอกว่าชิมาอีกที่จะได้ชิมาเลยฉะนั้นเราจะเรียนมาทำอะไรต้องทำมือเราสูญยาเสาร์เช็คดูดูเช็คทุกที่จะได้ทำไปเนี่ยดูดูว่าไม่ได้ทำอะไรต่างๆที่จะจับไปฉะนั้นไม่เข้ามาอุ
ดาวเจ้าเราสั่งสุดที่สองเนี่ยปฏิกาเวอันนี้ยังไม่รับเนี่ยมาเลยยงจีเรศราเร่กูเกอร์สิกาเดดบอปัจจุบันดีกัดนี่มันยังไงมาไอ้เดลี่มิวสินเนี่ยตัวเจ้ากูรันสุ่มเชียร์อะไรไอ้กองสังตุอุดยาวเทปออกมาเป็นมีคนล้อเนี่ยสุดยอดมากเว้ยคนล้อพิเศษสุดเด็ดบอมิวสุ่มมาเจ้าเองบ้ามันเลยเหรอตัวเจ้าเลยตัวเต็ม นั่งนี่อะไรสิปีนี้ฉันจะช่วยอาจารย์ตาจ้าวอะไรจะนอนไม่รอดมาพิจารณาว่าไอ้ที่นี่มีอยู่มีอะไรมาในงานมาพิจารณาเลยด่าลูกมีอะไรไม่สวยงามเนี่ย
แต่ก็มาชอบเลยตอนนี้ တော့ချက်ပါပဲ။ဘာကြောင့်လဲဆိုတော့အစ်မတန်အကောင်းတဲ့ကောင်းဆောင်တွေပေါ့နော်။ဒီမှာမြန်မာနိုင်ငံမှာဆန္ဒရသွားတဲ့ပုဂ္ဂိုလ်တွေထဲမှာဒါဆိုလို့ရှိရင်အီးမေးလ်ကိုပြောလို့ရတယ်၊ဗီဒီယိုတက်ရှိကိုပြောလို့ရတယ်၊ကုတော်ဆိုင်စစ်ကြီးကိုပြောလို့ရတယ်ပေါ့နော်။ဆိုတော့အဲ့ဒီလိုအကောင်းတဲ့အကြောင်းပေါ်လို့လည်းတွဲလိုက်လာတဲ့ခက်ခဲတွေ၊ယတနာတွေတုံ့ဆိုင်ကြည့်တယ်အများကြီးရှိပါတယ်။မြန်မာနိုင်ငံကျုံနေရတာလည်းအဲ့ဒီအခက်ခဲမျိုးဖြစ်ကောင်းဖြစ်မှာပါ။အဲကျောင်းဝင်းကျင်နဲ့ကျွန်တော်ဆရာစကားပြောမှုတဲ့အခါမှာရှားဝင်းတင်ကကြိုပြီးပြောခဲ့တာရှိပါတယ်ကျွန်တော်တို့မြန်မာနိုင်ငံကြီးမှာအဓိကရှင်သွားတဲ့စက်တနာတစ်ခုကတော့ဒေါက်တာဆုကြည်နဲ့ကျန်တဲ့ကောင်းဆောင်ကြီးရှားခွာတဲ့အကွာဟာကြီးမားနေတာလည်းဖြစ်ပါတယ်ဆိုပြီးသူကပြောခဲ့ပြီးပါတယ်အမိုင်းကိုပြန်ကြည့်မယ်ဆိုလို့ရှိရင်လည်းဘိုကျော်အောင်ဆန်းနဲ့အခြားကောင်းဆောင်ကြီးရှားခွာတဲ့အကွာဟာတဲ့ဒေါက်တာဆုကြည်နဲ့လက်ရှိအခြားကောင်းဆောင်ကြီးရှားခွာတဲ့အကွာဟာအမတန်းကိုကြီးမားပါတယ်ဒါကြောင့်အဲ့ဒီလိုခေါင်းဆောင်မှုမျိုးတွေနဲ့ရှင်တွဲလာတဲ့ခက်ခဲတွေဒီကွာမှာပါ။ဘာကြောင့်လဲဆိုတော့ဒီကျဲစနစ်ကိုကအဲ့ဒီလိုခေါင်းဆောင်တွေကိုပြန်ပြီးဆန့်ကျက်ထိန်းနိုင်တဲ့ဒီဘဝနဲ့ဒီစနစ်ကကြောင်းပြီးသွားနိုင်တဲ့စနစ်မျိုးမဟုတ်ပါဘူး။ဒါကြောင့်မို့လို့ဒါတွေကခေါင်းဆောင်ရဲ့ပြဿနာအထက်ဒီကျဲအုပ်ချုပ်ရေးစနစ်ရဲ့ပြဿနာလို့ပဲရှင်းပြလို့ရပါတယ်။မျိုးတန်းကုန်ကြီးဖွဲ့ချုပ်ဒီကာလမှာအားနိုင်ရတယ်လို့ပြောလို့ရတာကတော့မဝကြစွာပဲစစ်တပ်ကျောင်းတော်ဆောင်ဟောက်တဲ့ပါတီတစ်ခုကအစိုးရတက်လို့ရတဲ့အခါမှာဒီကျင်းရေးကိုပြစားပြရတာပါပဲကျွန်တော်အပြောင်းလဲဆိုင်ရာစာပေကိုကြည့်မယ်ဆိုလို့ရှိရင်ဒီကျင်းရေးနဲ့အပြောင်းလဲဆိုတာကအကျိုင်းဆွဲနေကြတဲ့အကြောင်းကျင်တွေဖြစ်တယ်ဒါကြောင့်အဲ့ဒီအကြောင်းကျင်ပြရမှာဆိုလို့ရှိရင်ဒီပထမအတန်းအလာတော့ program ချောက်တာဒီကျင်းရေးကိုပြစားပြရတယ်ဒါလည်းဒီအကြောင်းနဲ့ဒီလုံလောက်တယ်လို့ပြောပြစားပါတယ်။ဒုတိယတက်တမ်းမှာတော့အကြောင်းနဲ့တက်စီပို့ပြီးတော့ဒါနေလေလို့ကျွန်တော်ပြောနေပါတယ်
။တည်ငြိမ်မှုလည်းပိုကောင်းလာမှာပေါ့။ပိုရှိလာနိုင်
တယ်။တည်ငြိမ်မှုကတော့တည်ငြိမ်မှုလို့ကျွန်တော်ပြောတဲ့အခါကျတော့ပြည်ရင်းရင်းရင်းနဲ့ပတ်သက်လာတယ
်။ဟုတ်တယ်
။စက်ပြော်တဲ့ဆက်ဆံရေးနဲ့ပတ်သက်လာတယ်။ဒါတွေကတော့နိုင်ငံရေးအတည်ငြိမ်မှုတစ်ခုလုံးနဲ့အနောက်ရှေ့အခက်ကျဲဆက်ပြီးကျွားနေပါတယ်။ဒါပေမဲ့ဒီကိစ္စကိုပြောတဲ့အခါမှာအုပ်ချုပ်ရေးရန်ရအတင်းကဒီကိစ္စကိုသဘောရပြောမယ်ဆိုရင်တော့ဒီနိုင်ငံရဲ့လိုချင်ပါတ
ယ်။ဟုတ်ကဲ့တချို့နိုင်ငံတွေမှာနိုင်ငံရေးအပြောင်းလဲဘယ်လိုပဲဖြစ်ဖြစ်အုပ်ချုပ်ရေးရန်ရဘျူရိုကရေစီကခိုင်မာနေရင်အဲ့ရဆက်သွားနေတာပဲခိုင်မာလဲပဲလူဟာတွေအများကြီးရယ်ယူရိုပါလဲအီတလီရောပါလို့ဆိုအစိုးရကမကြာခဏပြောင်းနေခဲ့ပေမဲ့သူတို့ဘျူရိုကရေစီကနေပြီးတော့စီမံခန့်ခွဲသွားတာရောပါလို့ပဲလူတွေကထောက်ပြကြပါတယ်ဆိုတော့မြန်မာနိုင်ငံမှာတော့အဲ့လိုဖြစ်နိုင်ဖို့ဝေးသေးတယ်ပေါ့ဆရာလောလောဆယ်မှာ
မှန်ပါပဲဒါကလေကျွန်တော်မိတ်ဆွေဒီတို့တော်မှာကော်ပီတစ်ခုရဲ့ဥပဒေပေါ့နော်ကျွန်တော်နာမည်တော့ထုတ်ပြီးတော့ပြောချင်ပါဘူးကျွန်တော်ဥပဒေပြောသလိုပါကျွန်တော်တို့ရဲ့ကြေတနာကခိုင်းတာပဲလုပ်တတ်တဲ့ကြေတနာခိုင်းတယ်မခိုင်းတဲ့ကြေတနာဆိုပြီးသူကကြုံရတဲ့အချက်လေးကိုချုပ်ပြီးပြောပါတယ်ဒါဒီအားလုံးကလက်ရှိအစိုးရကလုပ်ခဲ့တာတဲ့အရင်အစိုးရဆက်ဆက်ကြောင့်ဖြစ်ရတဲ့ကြေတနာဖြစ်ပါတယ်ဒါကိုလက်ရှိအစိုးရကအပေါ်ဆက်ခံပြရတယ်အဲ့ဒီကထပ်နိုင်လို့ကြိုးစားနေရပါတယ်။ဒီလိုပြုပြီးကြောင်းလဲတဲ့အရှိန်ကိုနှီးနေတာကလည်းဒါကတော့လက်ရှိအစိုးရမှာတောင်းလို့ရှိပါတယ
်။ဥကျော်စန္ဒာရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ပြီးအခုတော့လာမယ့်စနေညတိုင်းဒီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတည်ပြုလိုပါတယ်ရှင်။ဆရာဆရာရှင်ကြာသေးခင်ကပဲစူရောဖြူးဖြီဆုံအပါဝင်မှုနဲ့တုံးလို့ငွေရသေးဝမှုနဲ့မတင်ကြတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပေမဲ့နောက်ပိုင်းမှာတော့မှားရင်ဖမ်းဆီးမိတာပါဆိုပြီးပြန်လွှတ်ပေးလိုက်ပါတယ်။ဒါမဲ့လည်းတဟာအပြစ်မရှိသူတွေအတွက်ပြင်နာစရာလုပ်ရအဖြစ်နဲ့လဲဝေဖန်တဲ့တွေထွက်လာပါတယ်။အပြစ်မရှိပဲအေးအေးယူခံရတာတွေအပြစ်ကျူးလို့ပေမဲ့လည်းအေးအေးယူမခံရတာတွေရှိနေတယ်ဆိုပြီးမကြာခဏဝေဖန်ခံရလေရှိတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်မှာဘာတွေအားနည်းချက်တွေရှိနေပါလဲ။ဘယ်သူတွေမှအတိခါတာဝန်ရှိတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တွေရဲ့တရားစီရင်ရေးစနစ်မှာကိုတွေ့အတွေ့အကြုံတွေပဲဖြစ်ဖြစ်သဘောထားတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်012-32-3255-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@
voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ။ VOA ဓာတ်ရိုက်လေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာထုတ်လွှင့်ပေးနေပါတယ်။လာမယ့်စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးဖို့ထမှန်ဖိတ်ခေါ်ရင်းနဲ့ပဲအခုဆက်ပြီးတော့ကိုရနိုင်စီစဉ်တင်ဆက်တဲ့တပတ်တွင်အားကစားသတင်းလွှာတွေကိုနားဆင်နိုင်ပါပြီရှင
်မင်္ဂလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်အမေရိကန်အမျိုးသမီးဘောလုံးအသင်းကိုကမ္ဘာချန်ပီယံအကြိမ်ဖြစ်အောင်လှုပ်ပေးခဲ့တဲ့နီးပါ Jill Ellis အမေရိကန်နီးပါဖြစ်ကနေအနားယူလိုက်ပါပြီ။ကာနာနိုင်ငံမှာကျင်းပခဲ့တဲ့2019ကမ္ဘာပြေးခုံးပြိုင်ပွဲမှာတော့အမေရိကန်အသင်းကစုစည်းတွေအများဆုံးရပြီးတော့ဘူးဆွဲသွားပါတယ်။ဂျပန် Open Tennis ပြိုင်ပွဲမှာတော့ကမ္ဘာအဆင့်တက် Novak Djokovic အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ ဒီမှာအင်္ဂလန်ပရီးမီယာလိဘောလုံးပွဲတွေမှာတော့ချန်ပီယံမန်စီးတီးမျောလင့်ပဲအင်္ဂလန်မှာရှုံးသွားပြီးတော့လီဗာပူးကအကျိတ်နယ်ကစားပြီးအနိုင်ရသွားခဲ့ပါတယ်။စနေနေ့ကပွဲစဉ်မှာတော့ရာထိတ်ကပြေးနေတဲ့လီဗာပူးကလက်စတာကိုအကျိတ်နယ်ကစားပြီးတော့နောက်ဆုံးမိနစ်မှာဂျိမ်းမီလ်နာရဲ့ပယ်နယ်တီနဲ့၂ဂိုးတကိုးနဲ့နိုင်သွားပါတယ်။ပြီးခဲ့တဲ့ချန်ပီယံစ်လိမှာဘိုင်ယန်ကိုအင်္ဂလန်မှာ၇ဂိုး၂ဂိုးနဲ့ရှုံးခဲ့တဲ့စပော့စ်ကလည်းဒီတစ်ပတ်မှာဘရိုက်တန်ကို၃ဂိုးကိုမရှိနဲ့ထပ်ရှုံးလာကြောင်းနီးပါပိုချက်တီးနိုအတွက်ပြားရည်နဲ့ပို့ပြီးတော့ရင်ဆိုင်နေရပါတယ်။စပော့စ်တို့ပို့ပြီးတော့အချိန်နှေးစိုးစေခဲ့တာကတော့ Brighton နဲ့ပွဲမှာစပော့စ်ကိုသမား Lawrence Dyer အချီးချေရသွားတဲ့အတွက်လာနေချီအနာမဲ့အနေထားရှိနေပါတယ်။ Lawrence Dyer ရသွားတာနဲ့ပတ်သက်ပြီးစပော့စ်နီးပါပို့ချက်တီးနိုကတော့
I think the news are not good from the hospital but we need to wait through the
ဆေးရုံကရတဲ့သတင်းကတော့သိမကောင်းဘူးလို့ထင်ပါတယ်။ဒါပေမဲ့အသေးစားသိရဖို့စောင့်မှုလုပ်မယ်ထင်ပါတယ်။အခြေအနေဘယ်လိုလဲဆိုတာကိုသူတို့ internet စာမျက်နှာပေါ်ကနေရှင်းပြလိမ့်မယ်လို့ထင်ပါတယ်။ဒါပေမဲ့လည်းအခြေအနေဘယ်လိုလဲဆိုတာကိုလည်းလူတိုင်းတွေ့ပါတယ်။သူခုံလိုက်ပြီးတော့ပြန်ကြတဲ့အချိန်မှာကြတာဆိုးပါတယ်။အဲ့တော့သိတော့မကောင်းပါဘူး
။ချိန်ထဲမှာပဲပြီးခဲ့တဲ့ Europa League မှာ AZ Alkmaar အသင်းရဲ့ပွဲမှာခြေစွမ်းမပြနိုင်လို့ဝေဖန်ခံရတဲ့ Man U အသင်းကလည်းဒီတစ်ပတ်မှာယူကဆော်ကိုတကူကိုမရှိနဲ့ရှုံးပါတယ်။ဒါကြောင့်မန်ယူတင်းဟာဒီရာသီမှာအဝေးကွင်းတစ်ပွဲမှအနိုင်မရသေးပဲနှစ်ပွဲနိုင်သုံးပွဲဒီသုံးပွဲရှုံးတဲ့အဆင့်ဆက်နဲ့မှရောက်နေပြီးတော့ဖိအားတွေအကြီးအကျယ်ရင်ဆိုင်နေရပါတယ်။မန်ယူကိုယ်သမားဒေးဗစ်ဒေဟဲကတော့မန်ယူတင်းရဲ့အခုနှစ်ကစားပုံဟာဘလို့မှလက်ခံနိုင်တဲ့ခြေစွမ်းမျိုးမဟုတ်ဘူးဆိုပြီးတော့ယူကဆော်ကိုရှုံးမိတဲ့နောက်မှာပြောလိုက်ပါတယ်။တချို့အကဲခတ်တွေနဲ့လောင်းကြီးဒိုင်တွေကတော့မန်ယူနီးပြဆိုရှယ်နဲ့စပါနီးပြပိုချက်တီနိုတို့ဟာဒီနေ့ဘောလုံးရာသီမှာအရင်ဆုံးဖြုတ်ခံရမယ့်နီးပြတွေဖြစ်လာနိုင်တယ်ဆိုပြီးတော့ခံမှန်းနေကြပါတယ်။စပါနီးပြပိုချက်တီနိုကတော့သူ့အနေနဲ့စပါမှာနောက်ထပ်9နှစ်လောက်ထိနေဖို့မျှော်လင့်ထားတယ်ဆိုပြီးတော့ပြီးခဲ့တဲ့ရက်ပိုင်းတွင်းကပဲပြောထားပါတယ်။ဒီတစ်ပတ်မှာမန်ယူကရှုံးသလိုမန်ယူရဲ့မြို့ကန်ပြိုင်ဘက်ဖြစ်တဲ့ချန်ပီယံမန်စီးတီးကလည်းဝုဖ်ကိုအိမ်ကွင်းမှာမမျှော်လင့်မဲနဲ့2ဂိုးမရှိနဲ့ရှုံးသွားပါတယ်။ဝုဖ်အတွက်ဂိုးတွေကိုတော့အာဒမာထရာဝရီကမိနစ်80နဲ့ဒဏ်ရာအချိန်ပို5မိနစ်မှာတွင်းခဲ့တာပါ။ကျန်တဲ့ပွဲတွေမှာတော့အာဆနယ်ကဘုံမောက်ကိုတကူကူမရှိနဲ့နိုင်ပြီးချယ်ဆီကလည်းဆောက်သမ်တန်ကို၄ဂိုးတကူနဲ့နိုင်သွားပါတယ်။လီဗာပူးက၈ပွဲလုံးနိုင်ထားတဲ့အကြောင်း24မှတ်နဲ့ဒုတိယနေရာကချန်ပီယံမန်စီးတီးကို၈မှတ်ဖြတ်ပြီးတော့ဇယားထိတ်မှရှိနေပါတယ်။မန်စီးတီးနီးပြဂေါ်ရီယိုလာကတော့လီဗာပူးနဲ့အမတ်ကတော်တော်လေးကွာနေကြောင်းဒါမဲ့လည်းမန်စီးတီးအနေနဲ့ဇယားထိတ်ကလီဗာပူးကိုမှီနိုင်ပါတယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ American မျိုးသမီးဘောလုံးသင်းရဲ့နီးပြ Jill Ellis ကတော့ American သင်းရဲ့နီးပြဖြစ်ကနေအနားယူလိုက်ပါပြီ American သင်းကိုကမ္ဘာဖလားနှစ်ကြိမ်ရအောင်နီးပြလှုပ်ပေးပြီးတဲ့နောက်သူမဟာအောက်တိုဘာ6ရက်နေ့ကတောင်ကိုရီးယားနဲ့ကစားတဲ့ပွဲအဖြစ်မှာ American နီးပြဖြစ်ကနေအနားယူလိုက်တာဖြစ်ပါတယ
် I've tried to do the best I canI've tried to always, you know, give everything I have to this job and
ကျွန်မတန်းနိုင်တယ်လို့အကောင်းဆုံးလုပ်ခဲ့ပါတယ်ဒီအလုပ်အတွက်အစွမ်းကုန်လုပ်နိုင်တယ်လို့လုပ်ဖို့ကြိုးစားခဲ့ပါတယ်အဲ့အတွက်လည်းကျေနပ်ပါတယ်လူတွေပြောကြဆိုကြရေးကြတာတွေကတော့သူတို့ကိစ္စပါကျွန်မနဲ့အတူကျွန်မကိုကူညီခဲ့တဲ့နီးပါးအဖွဲ့ရှိပြီးတော့သူတို့ကကျွန်မအတွက်အရန်ကိုအရေးကြီးတဲ့သူတွေပါကျွန်မသူတို့ကိုတတိယနေမှာပါဘာလို့လဲဆိုတော့ကျွန်မပြောခဲ့တယ်လို့ပါပဲသူတို့ကကျွန်မရဲ့မိသားစုဝင်တွေလိုပါပဲကစားသမားတွေနဲ့တသင်းလုံးကိုနီးပြလို့ရတာကကျွန်မအတွက်ဂုဏ်ယူစရာကြီးပါသူတို့ကိုအမြဲတတိယနေမှာပါပွဲတွေကိုတော့တိတ်ပြီးတော့တတိယနေမှာမဟုတ်ပေမဲ့ဒီလူတွေကိုတော့အမြဲတတိယနေမှာပါသူတို့ကကျွန်မအခုလိုအောင်မြင်မှုတွေရအောင်လုပ်ပေးခဲ့တဲ့အတွက်သူတို့ကိုအမြဲတမ်းတတိယနေမှာဖြစ်ပါတယ
် Jill Ellis ဟာအမေရိကန်မျိုးသမီးအသင်းကိုနီးပြဖြစ်နေ132ပွဲနီးပြလုပ်ခဲ့ပြီးတော့106ပွဲအနိုင်ရခဲ့တာပါဒ ဒါပြင်သူမဟာအမေရိကန်သင်းကုန်2015နဲ့2019မြို့သမီကမ္ဘာဖလားဘောလုံးပွဲတွေမှာတနည်းစားတိုက်ချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတော့2019ခုနှစ်အတွက်ဖီဖာရဲ့အကောင်းဆုံးမြို့သမီနည်းပြဆုကိုလည်းရရှိခဲ့သူဖြစ်ပါတယ်ခင်ဗျာ ကာနိုင်ငံမှာကျင်းပခဲ့တဲ့2019ကမ္ဘာပြည့်ခုံမြေချန်ပီယံလူပွဲကတော့အောက်တိုဘာ6ရက်နေ့ကပြီးဆုံးသွားခဲ့ပါပြီ။အမေရိကန်သင်းကရွှေစိတ်14ခု၊ငွေ12ခု၊ခြေလေးခုနဲ့ပထမ၊ကင်ညာက၊ရွှေ9ခု၊ငွေ1ခု၊ခြေလေးခုနဲ့ဒုတိယ၊ဂျမေးကာက၊ရွှေ3ခု၊ငွေ9ခု၊ခြေလေးခုနဲ့တတိယရပြီးတော့တရုတ်နိုင်ငံကရွှေ3ခု၊ငွေ3ခု၊ခြေ3ခုနဲ့သရုပ်ထရရပြီးအီသီယိုးပီးယားကအဆင့်9န Dennis Drini Maro Tokyo Open and Tokyo Open Dennis Taimori Go Pigar Drenba Konga Kazage Jabare Japan Nga Ma Chin Bare Tokyo Open Dennis Taimori Now Song Final Maro Kaba Sin De Novak Djokovic Ne Australia Ga John Millman Nu Kazage Jabi Ro Djokovic Ga 6-3 6-0 Ne Akha Khae Ma Shi Be Na Pwe Pyat Nai Bi Ro Champion Phit Twa Ga Bare Pyo Nai Ngan Beijing Myo Ma Chin Ba Ga Tokyo Open Tennis Amyo Thami Tu Chin Final Maro Australia Ga Kaba Sin De Ashley Barty Ne Japan Nai Ngan Ga Naomi Osaka Ro တနင်္ဂနွေနေ့ကဘောလုခဲ့ကြပါတယ်ပထမပွဲမှာအက်စလီဘော်ဒီကချောက်သုံးနဲ့နိုင်ပြီးတော့ဒုတိယပွဲမှာတော့အိုဆာကာကချောက်သုံးနဲ့ပြန်နိုင်ပါတယ်နောက်ဆုံးပွဲကစားတဲ့အခါမှာတော့အိုဆာကာကချောက်နဲ့နိုင်ပြီးတော့နောက်ဆုံးမှာ၃-6၆-၃နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်အိုဆာကာဟာပြီးခဲ့တဲ့လကလည်းသူမရဲ့မွေးရမြင်ဖြစ်တဲ့ဂျပန်နိုင်ငံမှာကျင်းပခဲ့တဲ့ပန်ပစိဖစ်အိုပန
တပတ်တွင်အကစားသတင်းတွေကိုနားဆင်ကြရတာပါဒီကနေ့ညပိုင်းတွေပတ်စင်သတင်းလှော်ရီကတော့ဒီလောက်ပါပဲရှင် VOA ကတင်ဆက်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်ကြံပေးလို့ရတယ် VOA ကိုတည်သချင်းတွေတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစင်ဆက်သွယ်လို့ရင်တော့စာလိုက်တစ်တာအမှန် 899 ရန်ကုန်စာလိုက်ကြီးရန်ကုန်မြို့ကိုလိမ့်မှုပြီးတော့ပေးပို့နိုင်ပါတယ်ရှင်ခုဆက်ပြီးတော့ဗုဒ္ဓဟူးနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင်
။စီးရဲနိုင်ငံရှင်မြောက်ဘက်ကကတ်တပ်ဖွဲ့တွေပေါ်တူကီနိုင်ငံကဒီကနေ့ပဲဆစ်စင်ရေးစတင်လိုက်ပါတယ်။တူကီသမ္မတရစ်ချတ်တိုင်အာရဝန်ကတော့ငင်းချိုင်းနေဦးလို့အမည်ပေးထားတဲ့ဆစ်စင်ရေးဟာတူကီနိုင်ငံပေါ်ချင်းချောင်နေတဲ့အချမ်းဖက်ဝါဒကိုချိန်မုံမှုရည်ရွယ်ထားတယ်ဆိုပြီးပြောဆိုခဲ့တာပါ။အမေရိကန်တပ်ဖွဲ့တွေပြန်လည်ယူသိမ်းတော့မယ့်အကြောင်းအင်ဂျီရောရုတ်တရက်ချင်းညာလိုက်ပြီးနောက်မှာပဲဒီကနေ့တူကီနိုင်ငံကစစ်စင်ရေးတွေကိုစတင်လိုက်တာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဖို့လွှတ်တော်မှာလုပ်နေတဲ့စုံစမ်းစစ်ဆေးမှုတွေဟာဖွဲ့စည်းပုံဥပဒေနဲ့မညီတဲ့အတွက်ဒီလုပ်ငန်းစဉ်မှာပါဝင်မှာမဟုတ်ဘူးဆိုပြီးအင်ဂျီရောကအောက်လွှတ်တော်ကိုအတီးပြလိုက်ပါတယ်ဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိသူဒူးဖြစ်တဲ့ဂျိုးဘိုင်ဒန်ပေါ်စုံစမ်းမှုသမ္မတထရန့်ကယူကရိန်းသမ္မတကိုတိုက်တွန်းခဲ့တဲ့ကိစ္စကဥပဒေကိုချိုးဖောက်ရရောက်မရောက်အောက်လွှတ်တော်ကော်မတီမှာစုံစမ်းနေတာကိုအင်ဂျီရောကတုံ့ပြန်ပြောဆိုလိုက်တာလည်းဖြစ်ပါတယ်ဒီလိုနိုင်ငံရှင်ချန်းဒေသကလူနည်းစုဝီဂါမွတ်စလင်တွေပေါ်ဖိနှိပ်မှုတွေနဲ့ထိန်းသိမ်းမှုတွေအတွက်တာဝန်ရှိသူတွေဖြစ်ယူဆထားတဲ့ဒီအစိုးရရရှိရတဲ့ကွန်မြူနတီပါတီတာဝန်ရှိသူတွေကိုအမေရိကန်ပြည်တော်စုကပြည်ဝင်ဗီဇာပိတ်ပင်တာပါဝင်ကန့်သတ်ချက်တွေချမှတ်လိုက်ပါတယ်။စီးရင်မှာပါဝင်သူတွေလုပ်ငန်းတွေအနေနဲ့အမေရိကန်ကုမ္ပဏီတွေစီကအစင်းနဲ့နည်းပညာစိတ်ပိုင်းတွေဝယ်ယူလို့ရဆိုရင်လည်းအမေရိကန်စိုးရရဲ့ကွန်ပျူတာချက်မရဘဲဝယ်ခွင့်မပေးဖို့ကန့်သတ်လိုက်တာပါ။လစ်သီယမ်အိုင်ယွန်ဘက်ထရီချွေးငွေကြတဲ့သိပ္ပံပညာရှင်တို့ရောက်ကို2019ခုနှစ်ဒါရုပညာဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။အမေရိကန်ပညာရှင်ဂျွန်ပီကွတ်တနပ်၊ဗြိတိပညာရှင်အမ်စတန်လီဝတ်တင်ဂမ်၊ဂျပန်ပညာရှင်အကီတာယိုရှိနိုတို့ကိုဆုပေးဖို့သိပ္ပံဆိုင်ရာရယ်ဆွီဒစ်ကောအကယ်ဒမီကဆုံးဖြတ်ခဲ့တဲ့အကြောင်းဒီကနေ့ပဲကြေညာလိုက်ကြပါ
တရင်ချင်းချက်ကိုကိုအောင်လင်းကပြောပြပေးခဲ့ရပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရမှုကနန်းလောင်ဖြစ်ပြီးအသက်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ L. Subie L. Thayet ဖြစ်ပါတယ်။ဒီကနေ့ညပိုင်း VOA အစီအစဉ်တွေကိုလိုင်းတူမီတာ25 32 51နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA အစီအစဉ်တွေကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.